Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်မတ်လ19ရက်ကြာသပတေးနေ့ည9:00ကနေ 10:00 ထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ဒီမှာခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တူနီးရှားနိုင်ငံမှာလူ23ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံဟာမွေးစေဝါတိုက်ဖြတ်ရေးထိရောက်အောင်လုပ်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူညင်ညာပေးမှာပါ
။နိုင်ငံတကာသတင်းတွေပြီးတဲ့နောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015မွေးစေဝါတိုက်ဖြတ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာမွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဟာစာချုပ်ပါအချက်လက်တွေကိုပြေဝလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုတဲ့ဖော်ပြချက်ကိုမြန်မာပြည်ဘက်ကရောဘယ်လိုတုံ့ပြန်ပါသလဲ
။လုံးဝမဟုတ်ဘူး။ဒေတာကိန်းဂဏန်းတွေကတော့ညာကောင်းများလာလိမ့်မယ်။သို့သော်လည်းအပြေဝမလုပ်ဘူးလို့မလိုက်နာဘူးလို့ဆိုတာတွေကတော့ဒါတွေကသူတို့ဘာမှမသိဘဲနဲ့ဟိုပါပေါ့နော်။စပွဲပေါ်မှာရေးတဲ့အကြံပြုချက်တွေပဲလို့ကျွန်တ
ော်ဗိုလ်မှူးချုပ်ရဲမှူးချုပ်ကျော်ဝင်းရဲ့တုံ့ပြန်မှုကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်အစိုးရနဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားကငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံမှာလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေပညာရေးဥပဒေကိုပြင်ဆင်ဖို့ကြိုးစားနေတဲ့ចောင်းသားတွေပေါ်မှာအိမ်နောက်စုစီးရင်စစ်တဲ့ဥပဒေတွေကိုအသုံးပြုနေတယ်ဆိုတဲ့အခြေအနေတခါចောင်းသားတွေကိုပုံမှန်ဆက်ရှင်နဲ့ဖမ်းဆီးနေတာတွေကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်။တူနီးရှားနိုင်ငံမျိုးတော်ကပြတိုင်းမှာလူ23ယောက်သေဆုံးပြီး40ကျော်တန်ရခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးလိုက်သူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်အသေးစိတ်ကိုတော့ကျူနီရှာသမရယုံကထုတ်ဖော်ပြောဆိုမသွားခဲ့ပါဘူး။ယက်ဆိုင်းလာဘီတီနဲ့ဟတ်တန်ခချနာဝီဆိုသူတနသမားနှုတ်ကိုလွန်ကျွေးတပ်ဖွဲ့တွေကအသေးဖမ်းဆီးမိခဲ့ပြီးနိုင်ပိုင်းကြမှာပဲတိုက်ခိုက်မှုမှာပူပေါင်းချန်စုသူတွေအဖြစ်တန်တရာရှိသူတွေကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတဲ့အကြောင်းပြောဆိုခဲ့တာပါ။တနသမားနှစ်ယောက်ကတော့ဂျူနစ်မျိုးတော်ကဘာလို့မျိုးသားပြတိုက်မှာကဘာလက်တွေကိုလိုက်လံပစ်ခတ်ပြီးနောက်ပိုင်းမှာလူတချို့ကိုတစားကန်ဖြစ်နေဖမ်းဆီးထားခဲ့ကြပါတယ်။ဝန်ကြီးချုပ်ဟာဘက်အစ်စ်ကတော့တနသမားတွေကဘယ်ဖွဲ့စည်းရင်းနဲ့ပတ်သက်နေတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောဆိုထားတာပါ။တက္ကသိုလ်မှအတွင်းတည်ဆုံးသူတွေထဲမှာတော့နိုင်ငံသားခီးသွား20နဲ့ဂျူနစ်ရှားနိုင်ငံသား3ယောက်ပါဝင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲဂျပန်နိုင်ငံသား3ယောက်ပါဝင်တဲ့အကြောင်းဂျပန်အစိုးရတာဝန်ရှိသူတွေအတည်ပြုခဲ့တယ်လို့ဂျာမနီ၊အီတလီ၊ပိုလန်နဲ့စပိန်နိုင်ငံသားတွေပါဝင်ကြောင်းလည်းတူရကီဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဂျူနီရှားလွှတ်တော်ဥက္ကဋ္ဌကတော့အချမ်းဖက်သမားတွေကတိုင်းပြည်ရဲ့အထီးရောက်နေပြီးဒီကနေ့ခေတ်အချမ်းဖက်ဝါဒကလည်းပုံစံပြောင်းလဲလာရမှာတိုင်းပြည်ရဲ့အမျိုးသားတင်ကြေးတွေကိုပြစ်မှတ်ထားလာနေတာတွေ့နိုင်တယ်လို့သတိပေးခဲ့ပါတယ်
။ယေမန်နိုင်ငံမှာနိုင်ငံတကာကအတိမတ်ပြုထောက်ခံတဲ့သမရနဲ့အရင်2018ခုနှစ်ဆန္ဒပြမှုအတွင်းဖျောက်ချခံခဲ့ရတဲ့ခေါင်းဆောင်ဟောင်းတို့ကြားဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲတွေအတွင်းလူပေါင်း6ဦးနဲ့မနည်းသေဆုံးခဲ့ရပါတယ်။အရင်ခေါင်းဆောင်ဟောင်းအလီအဗ်ဒူလာဆာလီကိုတစ္ဆာစောင့်တည်နေစေဖြစ်တဲ့လုံခြုံရေးတပ်သားတွေကဒီကနေ့ယေမန်နိုင်ငံတောင်ပိုင်းအချက်ချာကြတဲ့အေဒန်မြို့လေးစိတ်ကိုဝင်ရောက်တိုက်ခတ်ရကနေသမရအဗ်ဒူအက်ရာဘူမန်ဆော်ရီဟာရီကိုတစ္ဆာခံတဲ့ပြည်သူစစ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။အေဒန်စိတ်ကမ်းမြို့ကလေးကတခြားနေရာတွေမှာလည်းဒီနှစ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မစ္စတာဆာလီကိုလိုလားတဲ့တပ်သား၄ဦးနဲ့ပြည်သူစစ်2ဦးတေဆုံးခဲ့ရတယ်လို့အများပြားနဲ့ဒဏ်ရာတွေရခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။မစ္စတာဟေဒီဟာမြို့တော်ဆန္ဒကိုထိန်းချုပ်ထားတဲ့ရှီယာဟူဒီတပုံတွေရဲ့နေအကျဲချုပ်နဲ့ဖမ်းဆီးထားရတယ်ပြီးခဲ့တဲ့လတည်းမှာပြန်ပြေလွတ်မြောက်လာခဲ့တာဖြစ်ပါတယ်။ဒီတပုံတွေကမစ္စတာဆာလီကိုထောက်ခံသူတွေပါ။မစ္စတာဟေဒီဟာအေဒင်မြို့ကိုထွက်ပြေးခဲ့ပြီးနိုင်ငံရေးရာပြုတ်ကွဲနေတဲ့ယေမန်နိုင်ငံမှာအာဏာပြန်ထူထောင်နိုင်မှုအတွက်ကြိုးစားနေတာဖြစ်ပါတယ်။ကုလသမဂ္ဂအာရဗ်ပင်လယ်ကွေ့နိုင်ငံများနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံအများပြားကမစ္စတာဟေဒီကိုထောက်ခံကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုကြပါတယ်
။အစ္စရေးလက်တော်ယူကောက်ပွဲမှာနေရာအများစုနိုင်ရခဲ့တဲ့ဝန်ကြီးချုပ်ဖခင်နေတန်ယာဟူရဲ့ညွန်ပေါင်းအစိုးရအသင်းနဲ့ပူးပေါင်းမှာမဟုတ်ဘူးလို့ဒုတိယမဲအများဆုံးရခဲ့တဲ့ Zionist Union Party အကြီးအကဲ Isaac Herzog ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကိုယ်စားနေရ120ရှိတဲ့လွှတ်တော်မှာ Likud Party ကနေရ30ရပြီး24နေရသာရခဲ့တဲ့ Zionist Union Party ကိုအသာရခဲ့တဲ့အတွက်ဝန်ကြီးချုပ်နေတန်ယာဟူဟာတတန်းလေးချိန်မြောက်ဖြစ်အစိုးရကိုဦးဆောင်နိုင်အောင်ပါ။လက်ရဝါဒီအစိုးရကိုစိန်ခေါ်မဲ့အတိုက်ခံဖြစ်ဆက်လက်ရပ်တည်သွားမှာဖြစ်တဲ့အကြောင်း Zionist Union Party အကြီးအကဲ Herzog က Israel City Radio ကိုပြောဆိုခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ရှေ့လာမဲ့သတင်းနှစ်ပတ်သုံးပတ်အတွင်းညမောင်းအစိုးရဖွဲ့စည်းဖို့ပြင်ဆင်နေပြီးလိုအပ်တဲ့62နေရာအတွက်ပါတီငယ်တွေနဲ့လည်းစတင်ဆွေးနွေးနေပါတယ်။ အစည်းအဝေးကောက်ပွဲမှာ join list ကိုအမည်ပေးထားတဲ့ Arab Party 4ဦးနဲ့မာမိတ်ဖွဲ့ထားတဲ့ပါတီကတော့14နေရာနဲ့တတိယအများဆုံးဖြစ်သမိုင်းတင်ခဲ့တာပါ။ Palestine သမ္မတမမ်မော့ဘတ်စ်ကတော့အစည်းအဝေးအစိုးရအနေနဲ့နှစ်နိုင်ငံထူထောင်ပြီးနိုင်ငံရေးအရာဖြေရှင်းနိုင်ရေးကိစ္စကိုအလေးနဲ့ထားလိုက်မယ်လို့သူ့အနေနဲ့မထင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲအတွက်မဲမပေးခင်နိုင်ငံပိုင်းလိုမှာပဲအစည်းအဝေးဝန်ကြီးချုပ်ကတော့ Palestine နိုင်ငံထူထောင်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ပါလက်စတိုင်းသမ္မတကတော့ကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းရေးကတစဉ်ပါလက်စတိုင်းနိုင်ငံဖြစ်နေအသိအမှတ်ပြုခံရအောင်ဆက်လက်ကြိုးစားပန်းသွားမယ်လို့ပြောဆိုထားပါတယ်
။ IS Islamic စစ်သွေးကြော်တွေဟာယေဇဒီလူနည်းစုတွေမျိုးတွန်းအောင်တပ်ဖြတ်မှုအပါအဝင်လူသားတွေပေါ်ကျူးလွန်တဲ့အရာဆွေးမှုတွေစစ်ရာဆွေးမှုတွေကျူးလွန်နိုင်ခြေရှိတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီကဒီကနေ့ထုတ်ပြန်တဲ့အစည်းအခမ်းအနားမှာဖော်ပြပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့အစည်းအခမ်းအနားထဲမှာစစ်သွေးကြော်တွေရဲ့အီရန်နိုင်ငံတလွန်နေရာအတော်များများသိမ့်ပိတ်ဖို့ကြိုးစားတဲ့မနစ်ကဂျွန်လာကစပြီးတပ်ဖြတ်မှုဖမ်းဆီးမှုနှိပ်စက်ညှဉ်းပန်းမှုနဲ့တခြားပြစ်မှုကျူးလွန်တာတွေကိုကိုယ်တိုင်ခံစားရသူတွေမျက်မြင်သက်သေတွေကိုမေးမြန်းပြီးအသေးစိတ်ဖော်ပြထားတာပါ။ဒါအပြင်အီရန်ရဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာယာစွတ်တရားရုံးတင်ပြီးစစ်ဆင်နေအောင်စဉ်းစားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုလိုက်တယ်လို့အီရန်အစိုးရဘက်ကလူခွင့်ချုပ်ဖောက်မှုတွေရှိမရှိလူသေရှင်ကြားစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါတောင်းဆိုလိုက်ပါတယ်။အီရတ်တပ်တွေနဲ့ပြည်သူ့စစ်ဖွဲ့တွေကအရက်သားတွေကိုတိုက်ခိုက်တာဖောက်ထွင်းလူရတာတပ်ဖြတ်တာနဲ့ညှဉ်းပန်းနှိပ်စက်တာတွေရှိနေတယ်ဆိုတဲ့အထောက်အထားတချို့ရထားတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကကမ္ဘာမှာဘိန်းတွက်လုံမှုဒုတိယအများဆုံးတိုင်းပြည်ဖြစ်ရှိနေစေဖြစ်ပြီးထိရောက်အောင်တပ်ဖြတ်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။မွေးစေဝတပ်ဖြတ်ရေးအတွက်နိုင်ငံတကာအသံဝိုင်းမှာလိုက်နာဆောင်ရွက်မဲ့တာဝန်ရှိတဲ့အတိုင်းမလုပ်ခဲ့ဘူးလို့လည်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြခဲ့တာပါ။မွေးစေဝတပ်ဖြတ်ရေးအတွက်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့ဘိန်းဆက်ပြိုးတဲ့ဒေသတွေကိုပုံမလလန်းမြင်နိုင်အောင်တိုင်းအသံလက်နက်ကန်တွေနဲ့အပြစ်ခတ်ရစဲရေးကိုထိန်းသိမ်းထားနိုင်တာမျိုးမရှိဘူးလို့လည်းAmerican Congress တက်တော်ကိုမနေ့တုန်းကတင်သွင်းခဲ့တဲ့နိုင်ငံတကာမွေးစေဝါထိန်းချုပ်ရေးမဟာဗျူဟာအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ NGOs တွေနဲ့သတင်းမီဒီယာတွေရဲ့ခိုင်လုံတဲ့သတင်းချက်လက်တွေအရမွေးစေဝါမှောက်ကိုရောင်းဝယ်ဖောက်ကားမှုတွေမှာအလေအလတ်အဆင့်စစ်ဖက်နဲ့အစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်နေတာတွေ့ရပေမဲ့ဗိုလ်မှူးကြီးအဆင့်ထက်မြင့်တဲ့အရာရှိတွေကိုအရေးယူတာမျိုးမရှိဘူးလို့လည်းပြောဆိုထားတာပါ။ဒါပေမဲ့လည်းမကြသေးခင်နှစ်တွေအတွင်းငွေပြူဒီစီဝါရေးပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံကိုအားပေးတဲ့အနေနဲ့သုံးနှစ်ဆက်တိုက်ဖြစ်ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့လည်းကြေညာခဲ့ပါရဲ့။အမေရိကန်ပြည်တော်စုအနေနဲ့ကုလသမဂ္ဂမွေးစေဝါနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကဘိတ်ဆက်ပြုမှုတိုင်းတာစစ်ဆေးတဲ့လုပ်ငန်းတွေအပါအဝင်မွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုလည်းဆက်လက်အားပေးသွားမှာဖြစ်တယ်လို့အစိုးရကစားမှဖော်ပြထားပါရဲ့။
ကဘာပတ်မဲ့နေဆွမ်းရင်တုံလင်းဟာအိန္ဒိယနိုင်ငံဘာယာနတိမြို့ကနေထွက်ခွာလာပြီးမြန်မာနိုင်ငံမန္တလေးမြို့ကိုဒီကနေ့ပဲဆက်ရောက်လာပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လင်းမှာနေအောင်ခြေဆွမ်းရင်ဆက်ယူနိုင်ဖို့အတွက်အလျားပေ230ကျော်တောင်ပံနှစ်ဖက်တပ်ဆင်ထားတဲ့အတွက်လင်းရင်ယုံနဲ့ပြကန်းအတွက်မန္တလေးနိုင်ငံတကာလေဆိပ်ကတစ်ပင်တချို့ကိုလည်းကြိုတင်ခုတ်ထွင်ရှင်းလင်းထားကြရတာပါ။ခီးတစ်ထောက်နားတဲ့မန္တလေးမြို့မှာတော့လင်းမှုတွေကသတင်းစာရှင်းလင်းပွဲတစ်ခုကျင်းပမှာဖြစ်ပြီးလင်းရင်ကိုအများပြည်သူလေ့လာနိုင်အောင်လည်းစီစဉ်ထားကြောင်းတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းကနိုင်ငံအတော်များများမှာခီးတထောက်ရန်နာမဲ့ကမ္ဘာပတ်ခီးစဉ်ကို9လလောက်ကျမ်းမြင့်မယ်လို့ခန့်မှန်းထားကြပါတယ်ဆွစ်ဇာလန်နိုင်ငံသားလင်းမှုတွေဖြစ်ကြတဲ့ Bertrand Pickett နဲ့ Andre Boschbach တို့ကလင်းကိုတလှည့်စီမောင်းနေဖို့လဲစီစဉ်ထားတာပါနေအောင်ကြီးဆွမ်းရင်တုံးလင်းနဲ့ကမ္ဘာပတ်မဲ့စီမံကိန်းကနေတန်ရှင်းတဲ့ဆွမ်းရင်ကိုထိထိရောက်ရောက်အသုံးချနိုင်အောင်တက်တည်ပြဖို့အတွက်ရည်ရွယ်ထားတယ်လို့လဲတီထွန်သူတွေကပြောပါတယ်မိုင်မောင်း2,100ကျော်ကမ္ဘာပတ်မဲ့ခီးစဉ်ကိုအဘူဒါဘီမြို့ကနေစတင်ခဲ့ပြီးအိန္ဒိယမြန်မာဟာဝိုင်းနဲ့နယူးယောက်မြို့တွေအပါအဝင်နေရာ12နေရာမှာရန်နာဖို့စီစဉ်ထားတာပါမြန်မာနိုင်ငံကိုမူလကတနင်္လာနေ့မှာအရောက်သွားဖို့အရောက်လာဖို့စီစဉ်ခဲ့ပေမဲ့အိန္ဒိယနိုင်ငံကထွက်ခွာမဲ့ချိန်မှာရာသီဥတုမကောင်းတဲ့အတွက်ကြန့်ကြာခဲ့ရတာပါခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့ Pacific သမုဒ္ဒရာကိုဖြတ်ပြီး9ရက်ကြာဖြန့်တန်းမဲ့အချိန်ကတော့လင်းမှုတွေအတွက်အကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်နိုင်ပါတယ်
ဂျပန်နိုင်ငံမှာတော့ကြာခီးစဉ်ဖြစ်ရောက်နေတဲ့အမေရိကန်သမ္မတကတော့မီရှဲအိုဘားမားဟာမင်းကလေးတွေပညာဆုံးခန်းတိုင်အောင်သင်ကြားနိုင်ရေး အကူအညီပေးရေးအစီအစဉ်တွေဆောင်ရွက်နိုင်ဖို့ကြိုးပမ်းနေပါတယ်။သမ္မတအင်ပြူတော်က Let Gas Land လို့အမည်ပေးထားတဲ့အစီအစဉ်တွေအမေရိကန်နဲ့ဂျပန်နိုင်ငံတို့လက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကတော့အကီအာဘေးနဲ့တူသတင်းတောက်တွေကိုတွေ့ဆုံချိန်မှာအမေရိကန်သမ္မတကတော့ပြောကြားသွားခဲ့တာပါ။ကမ္ဘာတဝန်းကကြောင်းမတက်နိုင်တဲ့ main clip ပေါင်း62သန်းအတွက်အကူအညီပေးမယ့်အစီအစဉ်ကိုတော့သမ္မတကတော့နဲ့သမ္မတဥပမာတို့မကြသေးခင်တုန်းကပဲကြီးညာထားကြတာဖြစ်ပါတယ်။ပညာရေးအစီအစဉ်ကောင်းတဲ့ပေါ်နိုင်မှုအတွက်အမေရိကန်ငင်းငယ်စစ်တမန်အဖွဲ့ US Peace Corps ကဂျပန်နိုင်ငံပြပပူပေါင်းဆောင်ရွက်ရေးစေနာဝန်ထမ်းအဖွဲ့ JOCV နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းနဲ့တူဆောင်ရွက်သွားမှာပါ။အမေရိကန်သမ္မတကတော့ဒီကနေ့မှပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့လည်းတွေ့ဆုံခဲ့သလိုမနက်ပိုင်းကျိုတိုမြို့ကိုမှသွားခင်ဂျပန်အေဂရစ်ပြင်မီဒီယာတို့နဲ့လည်းတွေ့ဆုံမှုအစီအစဉ်ထားပါတယ်
။ထိုင်းနိုင်ငံကဆန်ဆိုင်ပြည်အမတော်ကြီးအစီအစဉ်နဲ့ပတ်သက်ပြီးလွင်မားစွာစီမံခန့်ခွဲမှုကြောင့်တိုင်းပြည်ဘဏ္ဍာငွေဘီလီယံနဲ့အချီဆုံးရှုံးမှုရှိခဲ့တာအတွက်ဝန်ကြီးချုပ်ဟန်ရင်းလက်ရှင်တော်ကိုတရားစွဲဆိုဖို့တိုင်းထိုင်းတရားရုံးချုပ်ကနေဆုံးဖြတ်လိုက်ပါတယ်ဒီမှုအတွက်တရားရုံးဆုံးဖြတ်ချက်ရယူရမှာဖြစ်ကြောင်းတရားသူကြီးအဖွဲ့ကဒီကနေ့ဆုံးဖြတ်ခဲ့ပြီးမေလ19ရက်နေ့မှာပထမဆုံးကြားနာမှုကိုစတင်မှာဖြစ်ပါတယ်တကယ်လို့အပြစ်ရှိကြောင်းတွေ့ခဲ့ရင် Miss Yinlan ဟာထောင်နဲ့ဆယ်နှစ်အထိကြာခံနိုင်ပွဲရရှိပါတယ်ဒီစီဇန်ကိုကြီးကြပ်တဲ့ Miss Yinlan ဟာလေသမားတွေကိုဈေးကွက်ပေါက်ဈေးထက်ပိုးပေးပြီးသူ့ရဲ့တာဝန်ကိုပေါ့ဆစွာထမ်းဆောင်မှုနဲ့အစိုးရရှေ့နေတွေကFebruary လထဲမှာတရားဆွဲဆိုခဲ့တာဖြစ်ပါတယ်။ဒါကလေသမားတွေသူ့ကိုထောက်ခံမှုရရှိဖို့အတွက်ဒီစီစဉ်ကိုနိုင်ငံရေးရအတုံးချခဲ့တာလို့အတိုက်ခံတွေကပြောပါတယ်။ Miss Yinlan ဟာ2014ခုနှစ်မှာစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်မှာရပ်ပိုင်းအတွင်းမှာပဲတရားရုံးရပ်ပိုင်းအတွင်းမှာပဲတရားရုံးမိန့်နဲ့ဖြုတ်ချတာကိုခံခဲ့ရပါတယ်။ Direct from Washington.
နောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးကြတာပါဒီခုစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာလေးတွေမှာတော့မြန်မာနိုင်ငံကမူရစ်ဆေးတိုက်ဖြတ်ရေးမှာနိုင်ငံတကာသဘောတူစာချုပ်ကိုတကယ်လိုက်နာမှုရှိမရှိဆိုတာမကြခင်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဒီအပြစ်ခတ်ရက်စဲရေးဘက်ကိုကြည့်ကြရအောင်ပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်စဲရေးစာချုပ် NCA အတွက်ခုနှစ်ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲတတိယနေ့မှာလုံခြုံရေးအရပေါင်းစည်းခြင်းနဲ့ပတ်သက်ပြီးတပ်ပိုင်းဆိုင်ရာဘက်ကနိုင်ငံရေးဆွေးနွေးပွဲပြီးမှလက်နက်ဖြုတ်သိမ်းရေးကိုသဘောတူခဲ့တယ်လို့တိုင်းရင်းသားတွေကပြောပါတယ်ပြီးခဲ့တဲ့6ကြိမ်မြောက်ဆွေးနွေးပွဲမှာအစိုးရဘက်ကဒီကိစ္စကိုလက်ခံထားပေမဲ့တပ်မတော်ဘက်ကပြန်လည်တင်ပြလာတဲ့အတွက်ဆွေးနွေးပွဲတွေတခုပေါ်လာခဲ့တာဖြစ်ပါတယ်ဒီသတင်းတွေကိုတော့ VOA မြန်မာပိုင်းကမေခကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပခဲ့တဲ့တတိယနေ့ဆွေးနွေးပွဲမှာလက်နက်ဖြုတ်သိမ်းရေးကိစ္စကိုဒုတိယဗိုလ်ချုပ်ကြီးရဲအောင်ကရှင်းလင်းခဲ့တယ်လို့တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်ဦးနိုင်ဟန်သားကပြောပါတယ်အရင်အခောက်တွေကတပ်မတော်ဘက်ကအပြစ်ရစဲပြီးတာနဲ့လက်နက်ဖြုတ်ဖို့တောင်းဆိုထားတဲ့အတွက်ဆွေးနွေးပွဲတွေကြန့်ကြာခဲ့ပါတယ်ဒါကိုအခုတစ်ချိန်မှာတော့တက်မတော်ဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာဂတိကဝတ်တစ်ခုအနေနဲ့သာထည့်ပြီးနိုင်ငံရေးဆွေးနွေးပွဲပြီးမှသာလက်နက်ဖြုတ်သိမ်းရေးကိုလက်ခံလိုက်တယ်လို့ဦးနိုင်ဟန်သားကအခုလိုပြောပါတယ်
သူတို့ရဲ့ဥတည်ချက်ကတော့ဒါလုံခြုံရေးဆိုင်ရာပြန်နဲ့ပေါင်းစည်းခြင်းဆိုတာ DDR ကိုဆိုလိုတယ်ဆိုပြီးတော့မှဒုဗိုလ်ချုပ်ကြီးရဲ့အောင်ကဒါကိုရှင်းပြတယ်လေဒါကြီးပဲလှုပ်လို့နိုင်ငံရေးရမပြေလည်တော့ဒါဘယ်လိုမှပြေလည်မှာမဟုတ်ဘူးနိုင်ငံရေးရဒီပဲဆွေးနွေးပြေလည်မှုရပြီးတော့ဒီဟာမလှုပ်နိုင်ရင်လည်းဒါကတော့ဒီငင်းချင်းကြီးဆိုတာလည်းမခိုင်မြဲဘူးလို့ပြောတယ်လို့ပြောပါတယ်ဒါတော့သူတို့ကအမြင်ပေါ့လေ
ဒီလိုသဘောတူခဲ့ပေမဲ့တိုင်းရင်းသားတွေတောင်းဆိုထားတဲ့ Security Sector Reform လို့ခေါ်တဲ့လုံခြုံရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုတော့တပ်ပိုင်းဆိုင်ရာဘက်ကလက်မခံသေးဘူးလို့ဦးနိုင်ဟန်သားကပြောပါတယ်တိုင်းရင်းသားတွေဘက်ကစစ်မှန်တဲ့ Federal တပ်မတော်ကိုလိုလားတဲ့အတွက်လုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုတောင်းဆိုထားတာဖြစ်တယ်လို့ဦးနိုင်ဟန်သားကပြောပါတယ်တပ်ပိုင်းဆိုင်ရာဘက်ကတော့လုံခြုံရေးဆိုင်ရာပေါင်းစည်းရေးခေါင်းစဉ်အောက်မှာနိုင်ငံတကာပဋိပက္ခဖြည့်ရှင်ရေးဆွေးနွေးမှုတွေမှာကျင့်သုံးလေးရှိတဲ့ DDR ဆိုတဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းအဖြစ်မှနှုတ်ထွက်ခွင့်ပြုခြင်းနဲ့အရက်သားတွေအဖြစ်ပြန်လည်ပေါင်းစည်းရေးမူဝါဒကိုတင်ပြထားတာဖြစ်ပါတယ်ဒီမူဝါဒဟာ Federal တပ်မတော်မဖြစ်နိုင်ဘူးလို့တိုင်းရင်းသားတွေဘက်ကပြောပါတယ်ဒါကိုနိုင်ငံရေးဆွေးနွေးပွဲမှာမှဆွေးနွေးမယ်ဆိုပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာဂတိကဝတ်အနေနဲ့ဒီအပိုင်းကိုနှစ်ဖက်ကထည့်သွင်းလိုတာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိနှစ်ဖက်ကတင်ပြနေတဲ့ပုံစံဟာကွဲလွဲနေသေးတယ်လို့ဦးနိုင်ဟန်သားက ခုလို့ပြောပါတယ
်။ကဲညီညာရေးရသွားပြီဆိုပါစို့ပေါ့နော်။အန်ကဲတို့တပ်တွေကိုအားလုံးဖျက်သိမ်းရမယ်ဆိုတဲ့ပုံစံမျိုးကအန်ကဲတို့မလိုချင်ဘူး။အန်ကဲတို့နိုင်ငံမှာဒီတပ်မတော်ဆိုတာဒီတစုထဲကနေပြီးတော့မှထုတ်ကင်ထားတဲ့ပုံစံဖြစ်တယ်စစ်တပ်ကအာဏာသိမ်းတဲ့ပုံစံကအခုထိစစ်အာဏာရှင်စနစ်နဲ့ပဲအုပ်ချုပ်နေတယ်အဲ့ဒါလိုအနေထားမျိုးမှာတပ်မတော်ကဒီလိုပဲဟိုအာဏာသိမ်းပြီးတော့နိုင်ငံကြီးမှာဝင်ထုတ်ကင်နေရင်အင်္ဂလိပ်လိုချင်တဲ့ပုံစံအာမကန်တဲ့လိုရှိနိုင်ဘူးလို့ပြောနေတယ်အင်္ဂရုဖြစ်စီကျင်တာကတော့တပ်မတော်ကိုအသွင်ပြောင်းရမယ်အင်္ဂရုမြင်ကျင်တာလေဖယ်ရယ်ပြည်တော်စုမှာဖယ်ရယ်ပြည်တော်စုတပ်မတော်ဆိုတဲ့ပုံစံမျိုးဖြစ်ပေါ်လို့လေ
လက်ရှိအချိန်တွေမှာစစ်ရေးတင်းမာနေတဲ့ကိုကန်ကိစ္စကိုဆွေးနွေးပွဲအတွင်းမှာထည့်သွင်းဆွေးနွေးခြင်းမပြုဘဲတရားအစီအစဉ်နဲ့ဆွေးနွေးဖို့လှုံ့ဆော်နေတယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာတန်တမာနေပါပါဝင်လာမှုတရားဆွေးနွေးဖို့စီစဉ်တာဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ကိုကန်အရေးနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုမထိခိုက်နိုင်အောင်နှစ်ဖက်စလုံးကလှုံ့ဆော်နေတယ်လို့လည်းဥခွန်ဥက္ကာကပြောဆိုလိုက်ပါတယ
်ကိုကန်တိုက်ပွဲကြောင့်ဒီဆွေးနွေးပွဲဟန်တာမဖြစ်ဘူးတော့အားလုံးသတိထားပါတယ်သူတို့ကအချက်လက်ထောက်ထားတွေပြောရင်လည်းတရုတ်ကြီးကလည်းနားထောင်နေတယ်အမေဟိုဘာပေါ့ UN ကလည်းနားထောင်နေတယ်ဆိုတော့မသိတော့ဘူးပေါ့ဒါကြောင့်တခြားဆွေးနွေးဖို့ဖြစ်လာ
အစိုးရဘက်ကတော့ဆွေးနွေးမှုဟာအားရစရာကောင်းကြောင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အရင်ဆွေးနွေးပွဲတွေတုန်းကမကြေလည်သေးတဲ့အချက်၈ချက်မှာနှစ်ချက်ကိုကြေလည်အောင်ဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးစင်တာ MPC ကပြန်ကြားရေးတာဝန်ခံဦးလာမောင်ရွှေကပြောပါတယ်
။မိခပြပြသွားခဲ့တာပါရှင်။အခုမူရတိုက်ဖြတ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်။မြန်မာနိုင်ငံရဲ့မူရစေဝတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုအတွက်ထုတ်ပြန်တဲ့မူရစေဝတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့မူရစေတိုက်ဖြတ်ရေးမှာသူတို့အနေနဲ့နိုင်ငံတကာနဲ့တတ်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်လို့တုံ့ပြန်ထားပါတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
နိုင်ငံတကာမူရစေဝတိုက်ဖြတ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေ့ရှိတဲ့အစီရင်ခံစာမှာတနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါ။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမူရစေဝတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့ရဲ့တပ်မှုရဲမှုချုပ်ကျော်ဝင်းက VOA ကိုအခုလိုဖြေကြားပါတယ
်။လုံးဝမဟုတ်ဘူး။ဒီတာကိန်းကနန်းတွေကတော့ညာကောင်းများလာလိမ့်မယ်သူတို့လည်းအပြေအဝမလုပ်ဘူးလို့မလိုက်နိုင်ဘူးလို့ဆိုတာတွေကတော့ဒါတွေကသူတို့ဘာမှမသိဘဲနဲ့ဟွာပေါ့နော်စကွဲပေါ်မှာရေးတဲ့အကြံပြုချက်တွေပဲလို့ကျွန်တော်တို့အဲ့လိုပဲပယ်ချကြမှာ။ तू ကပဲဘယ်အချက်လက်ပေါ်ကြည့်ပြီးတော့တိုးတယ်လို့ပြောလည်းသိကျွန်တော်တို့တိုင်းတာတဲ့ငါမှာ NNCC ဆိုတရုတ်အဖွဲ့လည်းတိုင်းတာတာပဲလေ UNODC လည်းတိုင်းတာတာပဲတိုင်းတော့ကျွန်တော်တို့ NNCC ရဲ့အစီရင်ခံစာတွေမှာဆိုဒီကဟတာ200လောက်ကျသွားတယ်လို့ဖော်ပြထားတာပဲ။ तू ကဘယ်လိုလှုပ်တိုးတယ်ပြောလည်းမသိဘူး။မလိုက်နိုင်ဘူး။ तू ဘာလို့ဆိုတော့လုံးဝမဟုတ်ဘူးကြာ။ကျွန်တော်တို့လုတ်ကန်နေကြတာပဲလေ။ခွန်အားရှိသမျှ၊ဆွမ်းအားရှိသမျှပေါ့နော်။ဆောင်ရွက်နေကြတာပဲပေါ့
။ဟုတ်ကဲ့။ရှမ်းပြည်နယ်ထဲမှာဆိုရင်ဒီမြန်မာအစိုးရကနေပြီးတော့ဟာလားပြည်သူစစ်တွေဖွဲ့ထားတာရှိတယ်လေ။အဲ့တော့ဒီတပ်မတော်ရဲ့ထိန်းချုပ်မှုအောင်မှာအဲ့ဒီပြည်သူစစ်တွေကိုလုတ်ပိုင်ခွင့်ပေးတယ်ကြောင့်မလို့အဲ့ဒီနေရာတွေမှာလည်းဘိန်းနေရာအထက
်
ဟုတ်ကဲ့ပြောပါပြောအဲ့ဒါဘလို့အခြေအနေလဲ။
အဲ့အရာလေးကတော့ဟိုဒါဖြစ်နိုင်ကြီးရှိပါတယ်။ဟိုပါပေါ့နော်ကျွန်တော်လည်းလက်ခံပါတယ်တော်တော့ဟိုဒါပေမဲ့အဖွဲ့အစည်းကလုပ်တယ်လို့တော့ကျွန်တော်ကမဆိုလိုပါဘူး။အဲ့ဒီနေရာတွေကကျွန်တော်ကအုတ်ချုပ်မှုအာဏာပေါ့မတက်ရောက်တဲ့နေရာတွေရှိတယ်။ကျွန်တော်တို့ကသွားကျင်နိုင်သွားလို့မရတဲ့နေရာတွေရှိတယ်လေ။အဲ့လိုနေရာမျိုးတွေကြာလို့ရှိရင်သူကနောက်လက်မဆက်တွေခက်ခဲတယ်တောတောင်ထူရက်တယ်။အဲ့ဒီလိုနေရာတွေအကြောင်းပြုပြီးတော့ဟိုပါပေါ့သူလွတ်လပ်ပြီးတော့လုတ်တဲ့လူတွေတော့ရှိမှာပေါ့လူပုဂ္ဂိုလ်တွေရှိမှာပေါ့။အဲ့ဒီနေရာမှာဒီအဖွဲ့တွေကလုတ်တယ်လို့တော့ကျွန်တော်မဆိုလိုဘူးပေါ့။အဲ့ရမျိုးတွေကတော့ရှိနိုင်တယ်ရှိမယ်လို့လည်းယုံကြည်တယ်လေအဲ့ရမျိုးကြအခုကျွန်တော်တို့ကအခု information ရတယ်ဗာညာဆိုရင်ကျွန်တော်တက်မတော်နဲ့ပူးပေါင်းပြီးတော့အဲ့နေရာတွေကိုရောက်အောင်အခုကျွန်တော်တို့မူရတက်ဖွဲ့အနေနဲ့ဆိုရင်ကျွန်တော်သွားမရဘူးပေါ့
အမေရိကန်နိုင်ငံသားဝန်ကြီးဌာနက2015ခုအတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်ဧကပိုးတိုးလာတယ်လို့ထောက်ပြထားပါတယ်မြန်မာတနိုင်ငံလုံးမှာစိတ်ကြွစီပြန့်နှံ့ရောင်းဝယ်နေကြတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံမူရတက်ဖြတ်ရေးတက်ဖွဲ့ကတနင်္သာရောက်အစ်စင်ကြီးနဲ့လုံနေတယ်လို့ရဲမှုချုပ်ကျော်ဝင်းကပြောပါတယ
်။အဲ့ဒါနမူနာပြောလို့ရှိရင်တော့ကန်ဒေတာမှဆိုရင်ကျွန်တော်တို့ကအခုတရားခံပေါင်း38ဦးရတာပေါ့နော်။အခုဒီလက်တလောလေးတိုက်ပွဲလေးအတွက်မှာဒ ီဟာမှာကြည့်လိုက်လို့ရှိရင်စိတ်ကြွဆေးပြားကကျွန်တော်9သိန်းကျော်လောက်ရတယ်။အဲ့ဆိုလို့ရှိရင်လည်းကီလို1200ကျော်ဆိုတော့ဒါဒီတက်မတော်လည်းစေုပ်ချိုကြီးကိုကဲနေတဲ့အချိန်ကျတော့ဒါကျွန်တော်လွယ်တကူပဲကျွန်တော်တို့ပေါ်ထုတ်လို့ရတယ်ဖန်ဆီးလို့ရတယ
်။မြန်မာနိုင်ငံဟာမူရစေဝါတက်ဖြစ်ရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့ဘိန်းဆိုင်ပြိုးတဲ့ဒေသတွေကိုပိုပြီးလက်လှမ်းမှီနိုင်အောင်တိုင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲကြီးကိုထိန်းသိမ်းတာမျိုးမရှိဘူးလို့အမေရိကန်ကွန်ဂရက်လွှတ်တော်ကမနေ့ကတင်သွင်းတဲ့နိုင်ငံတကာမူရစေဝါထိန်းချုပ်ရေးမဟာဗျူဟာအစည်းအဝေးခန်းစာမှာဖော်ပြထားတာပါ NGO တွေနဲ့သတင်းမီဒီယာတွေကဖော်ပြတဲ့ခိုင်လုံတဲ့အချက်အလက်တွေအရမူရစေဝါအမှောင်အခိုးမှုတွေမှာအလေအလတ်ဆင့်စစ်တပ်ရဲ့အစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်နေတာတွေ့ရပေမဲ့ဘုံမူကြီးအဆင့်ထက်မြင့်တဲ့အရာရှိတွေကိုအေးအေးယူတာမျိုးမရှိဘူးလို့အဲ့ဒီအစည်းအဝေးခန်းစာမှာပြောဆိုထားပါတယ်။ဒါပေမဲ့လည်းမကြသေးခင်နှစ်အတွင်းနိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံကိုအားပေးတဲ့အနေနဲ့သုံးနှစ်ဆက်တိုက်အဖြစ်ပိတ်ဆို့ပြစ်ဒဏ်ခံမှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆန်ရယုံ UNODC ကဘိန်းဆိုင်ပြိုးမှုတိုင်းတာစစ်ဆေးတဲ့လုပ်ငန်းတွေအပါအဝင်မူရစေဝါတက်ဖြစ်ရေးလုပ်ငန်းတွေကိုဆက်လက်အားပေးမှာဖြစ်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ကိုညံဝင်းအောင်ပြောပြခဲ့တာပါ။အခုပညာရေးဥပဒေဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးသွားပါမယ်။အမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ခဲ့တဲ့ကျောင်းသားတပိတ်စစ်ကြောင်းချီတက်ရမန္တလေးတိုင်းအေယာဝတီတိုင်းဒေသကြီးပဲခူးတိုင်းမွန်ပြည်နယ်ကကျောင်းသားခေါင်းဆောင်တွေကိုတက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့ကနေတရားမဝင်စီတန်းလှည့်လည်မှုပုံမှန်session နဲ့တရားစွဲနေတဲ့ဖြစ်စဉ်တွေဒီရပိုင်းတွင်ကြဲကြဲပြန့်ပြန့်ရှိလာနေတယ်လို့ចောင်းသားកောင်းဆောင်တွေကပြောပါတယ်။အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်96အင်ကဆက်သွယ်စုံစမ်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တပိတ်စစ်ကြောင်းခြေတက်ရလမ်းကြောင်းတစ်လျှောက်ကအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ခဲ့ကြတဲ့ចောင်းသားកောင်းဆောင်တွေကိုတက်ဆိုင်ရမြို့နယ်ရဲတပ်ဖွဲ့တွေကနေပုံမှန် session တရားမဝင်စီတန်းလှည့်လည်မှုနဲ့တရားစွဲဆိုထားတဲ့လို့ရဟာအစိုးရနဲ့ចောင်းသားတွေပါဝင်လေးဘွေဆိုင်ဆွေးနွေးပွဲကသဘောတူညီချက်တွေကိုဖောက်ပြတဲ့လို့ရလို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်သူဖြစ်သူကိုစေရလွင်ကနေအခုလိုပြောပါတယ်
။ဟိုဒီဒီတပိတ်မောက်ခဲ့တဲ့လမ်းကြောင်းပေါ့လမ်းကြောင်းမှာပါတဲ့ဆွေးနွေးတော်များများကိုဟိုသုံးမသက်ချင်တဲ့ပြန်လည်တရားစွဲဆိုနေရရှိတယ်။အဝေကနေပြီးတော့ဟိုတက်လာတဲ့စစ်ကြောင်းပေါ့ရင်းမြို့မှာဆွဲခါရတယ်။အခုအရင်းမြို့မှာဆွဲထားပါတယ်တဝဲရဲ့ကျောင်းသားတွေကို။နောက်ဘလို့ဆိုအေယာဗီတိုင်းမှာကျွန်တော်တို့ရန်ကုန်ကပြောင်းနေကျောင်းသားတယောက်ကိုအေယာဗီတိုင်းကအဆက်မြို့နယ်ကဆွဲထားပါတယ်။နောက်ပခုတ်ဘူးအပိုင်းမှာလည်းဆွဲထားရရှိလို့ကျွန်တော်ကြားသိရတယ်။ဒီကနေ့ရှိမှာပါခဲ့တဲ့သဘောတူညီချက်ကိုဒါအစိုးရဖောက်ပြတယ်။တရားမစွဲပါဘူး။မဖမ်းကြည့်ပါဘူး။ဆိုပြီးတော့ကျွန်တော်တို့လေးဝင်နိုင်တဲ့ဂရိကူတွေရှိခဲ့တယ်။အရှိခဲ့တဲ့ဂရိကူကိုထပ်မံချိုးပေါက်တာပဲဒါရရလဲ
။အခုဆိုရင်အေယာဝတီတိုင်းမန္တလေးတိုင်းပဲခူးတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဘက်မှာကြောင်းသားတပိတ်ခေါင်းဆောင်တွေကိုတရားမဝင်စီတန်းလှည့်လည်မှုနဲ့တရားစွဲဆိုနေပြီးဖြစ်ပါတယ်။အခုလိုတပိတ်မောက်ကြောင်းသားခေါင်းဆောင်တွေကိုပုံမှန်၁၈နဲ့တရားစွဲဆိုနေတဲ့ဖြစ်စဉ်ပေါ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တူဖြစ်သူကိုစေရလွင်ကလည်းအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်။
ခံပြအင်ဖော်မတစ်ချက်နဲ့တရားဆွဲဆိုတာလားတကယ်ဆွဲဆိုမှလားဆိုတဲ့အပိုင်းပေါ့။ဟိုအရင်တော့ဆိုလို့ရှိရင်လည်းအဲဒီပုံမှန်ဆက်ရှိဆိုတဲ့ဟာမျိုးနဲ့ထွက်ခဲ့ဘူးလားလေ။ဒါပေမဲ့ဆွဲတယ်ဆိုတဲ့အဆင့်ပဲရှိတယ်။ဒါမှတရားရုံးကိုတင်နိုင်ပါမှာမရှိခဲ့ဘူး။နောက်တစ်ခုကဒီလိုတွေမှာဖန်တီးကန်တဲ့အကြောင်းသားတွေရှိတယ်။ဥပမာအဲ့တော့ဖန်တီးထားတဲ့အကြောင်းသားတွေကိုနဲ့အတူဒီဘက်ကလူတွေကိုထပ်မံဖန်တီးလို့ရအောင်ဒီပုံမှန်ဆက်ရှိနဲ့ထပ်မံပြီးတော့တရားဆွဲဆိုရလားဆိုတဲ့အင်္ဂထုတ်ရအပိုင်းနဲ့ရှိလာ။
တပိတ်ပင်မစစ်ကြောင်းကိုဥဆောင်ခဲ့သူចောင်းသားခေါင်းဆောင်တို့ကတော့လက်ရှိအဖြစ်တာယာဝတီထောင်တွင်ဖမ်းဆီးခံထားရတယ်လို့သူတို့ကိုပင်မစစ်ကြောင်းဖြတ်ခဲ့တဲ့မန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းဒေသအသီးသီးကနေပုံမှန်၁၈နဲ့အရေးယူဖမ်းဆီးဖို့ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။မိုးပြင်းနဲ့ရေးမြို့နဲ့ရဲစခန်းကနေထဝယ်စစ်ကြောင်းကចောင်းသားခေါင်းဆောင်တွေကိုတရားစွဲဆိုတဲ့လှုပ်ရပေါ်ចောင်းသားတွေအနေနဲ့ဥပဒေချိုးဖောက်တဲ့လှုပ်ရတွေကိုလှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့တရားစွဲဆိုခံရသူထဝယ်ခရိုင်တက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုမင်းလွင်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကဒီကနေ့ဆင်းနေတော့တဝဲနေတဲ့စစ်ကောင်းချီပြီးသွားတယ်ဆက်ရက်ချီတော့ရေးမျက်နှာရောက်တယ်မျက်နှာရောက်ပြီးတော့အဲ့မှာလက်ကန်လူကဆက်ရက်ချီနေကြတယ်ဆက်ရက်ဆိုင်ကတမကြီးရောအဲ့ဒီနေနေနေနေကြတယ်စကောင်းရင်းပြေးပြောင်းလို့ပြောတော့ဆင်းနေတယ်အဲ့မှာစကောင်းပြောရတာမျက်နှာနဲ့အဲ့ဒီနေပတ်တယ်ရောတရားဟုတ်တယ်တရားဟုတ်တယ်တရားဟုတ်ပြီးတော့ကျွန်တော်တို့ဆရာတော်ပြုရတယ်ဒါလည်းလိုပဲ
ထဝယ်ကျောင်းသားတပိတ်စစ်ကြောင်းဟာမော်လမြိုင်ကျောင်းသားတပိတ်နဲ့ပူးပေါင်းဖို့အတွက်ထဝယ်မြို့ကနေမော်လမြိုင်မြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကခြေတက်လာတာဖြစ်ပြီးရေးမြို့နဲ့တထောက်နိုင်ခရီးမှာဒေသခံပြည်သူတွေတောင်းဆိုလို့တပိတ်မောက်ကျောင်းသားတွေတောင်းဆိုထားတဲ့အချက်ဆက်တဲ့ချက်ကိုရှင်းလင်းပြောဆိုခဲ့တယ်လို့လည်းကိုမင်းလွင်ကဆိုပါတယ်။အလားတူပဲခူးတိုင်းမန္တလေးတိုင်းအေယာဝတီတိုင်းဒေသကြီးတွေမှာကျောင်းသားတပိတ်ခေါင်းဆောင်တွေကိုတရားမဝင်စီတန်းလှည့်လည်မှုပုံမှန်ဆက်ရှင်းနဲ့အစိုးရအာဏာပိုင်တွေကနေတရားစွဲဆိုမှုလွှတ်ရပေါ်ကန့်ကွက်ရှုတ်ချကြောင်းကိုလည်းဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တူဖြစ်သူကိုစေရလွင်ကပြောပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုမတ်လ10ရက်နေ့ကလက်ဗရန်မြို့ရဲတပ်ဖွဲ့တွေကနေအင်အားသုံးပြီးကျောင်းသားတွေပါဝင်ဒေသခံတွေတန်ကြာတော်တွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ အခုလိုဖန်စီထိုင်နေတဲ့ကျောင်းသားတွေပါဝင်ဝန်ရံပေးတဲ့ဒေတာခံပြည်သူတွေနဲ့တန်ခါတော်တွေကိုပြန်လှုပ်ပေးဖို့တောင်းဆိုတယ်လို့လည်းကုစေရလွင်ကပြောပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေရဲ့တပိတ်ကိုဖြိုခွင်းခဲ့တဲ့အကြံဖက်လို့ရပေါ်နယ်ဘယ်တီတီကလူမှုဖွဲ့စည်းတွေတိုင်းရင်းသားဖွဲ့စည်းတွေနိုင်ငံတကာဖွဲ့စည်းတွေကနေကန့်ကွက်ရှုတ်ချခဲ့ကြပြီးဖန်စီထားတဲ့သူတွေကိုအများဆုံးပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။
နိုင်ကုန်အိမ်ပြောပြခဲ့တာပါရှင်ဒီသတင်းလွန်နဲ့တဆက်တဲ့ဒီသကောင်စီရင်စစ်တဲ့ဥပဒေကရောလူအခွင့်အရေးချိုးဖောက်မှုဖြစ်သလားဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအစင်းတန်ရတာနဲ့နေအိမ်တွေမှာညချိန်မတော်အိမ်တောင်စုစင်းဝင်ရောက်စစ်ဆေးခွင့်ရှိတဲ့ဥပဒေတွေကိုပညာရေးဥပဒေပြောင်းလဲပေးဖို့တောင်းဆိုစန္ဒပြတဲ့ចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာတုံနေတာတွေ့လာရပါတယ်ဒါအပြင်မကြခင်ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲမှာနိုင်ငံရေးအရာဖိနှိပ်မှုတွေအတွက်တုံးလာနိုင်ခြေရှိတာကြောင့်အ мян ဖြတ်သိမ်းပေးဖို့45 rights လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုဒေါခင်မြို့သက်ကပြောပြပါမယ်ရှင်
ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာဟိုးရင်နှစ်ပေါင်းများစွာကလေးကကျင့်သုံးခဲ့တဲ့ဥပဒေနှစ်ရပ်ကိုအစားထိုးထားတဲ့2012ခုနှစ်ကြေးရွာရက်ွက်စီမံခန့်ခွဲဆိုင်ရာဥပဒေပြဋ္ဌာန်းပြီးညအညာနဲ့ဧည့်သည်တွေရောက်လာရင်အာဏာပိုင်တွေစီမံကိုယ်ရေးအချင်းချုပ်တင်ပြရတဲ့အင်ဂျင်တိုင်တာနဲ့ညနေတကောင်ရှောင်းတခင်ဝင်ရောက်စစ်ဆေးတာလို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတာမို့ဒီဥပဒေတွေကိုဖျက်သိမ်းပစ်ဖို့အတွက် 45 Rights အဖွဲ့က Matthew Barker ကVOA ကိုပြောပါတယ
် The guest registration requirement and household inspections are represent violations of international law.
အစည်းတရားရဲ့ကိစ္စနဲ့နေအိမ်တွေမှာအိမ်တော်စုစီရင်ဝင်ရောက်စစ်ဆေးတာဟာနိုင်ငံတကာဥပဒေတွေကိုရောလူအခြေခံရပိုင်ခွင့်တွေကိုချိုးဖောက်နေတာဖြစ်ပါတယ်။ဒါ့ပြင်ဒီဥပဒေဟာမြန်မာနိုင်ငံတည်းကတက်ကြွလှုပ်ရှားသူတွေနဲ့လူမှုအတိုင်းဝိုင်းကိုပါချင်းချောက်နေတာမို့လို့ဒါကိုဖျက်သိမ်းပြီးဖို့တောင်းဆိုပါတယ
်။အမျိုးသားပညာရေးပြုပြင်ပြောင်းလဲဖို့အတွက်တောင်းဆိုဆန္ဒပြသူတွေကိုရဲကအင်အားသုံးဖြိုခွင်းခဲ့ပြီးတဲ့နောက်မှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲဆန္ဒပြရမှာဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေအပြင်ပါဝင်ပတ်သက်နေသူတွေရဲ့နေအိမ်တွေကိုဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေတာတွေ့ရတဲ့အတွက်ဒီဥပဒေတွေကိုတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာတုံးနေတယ်လို့ဆိုပါတယ
် What we're seeing right now is that this law is being used to arrest student leaders who are involved in the protest against the education law
အခုတွေ့နေရတာကမြန်မာအနာဝင်တွေကဒီဥပဒေတွေကိုတုံးပြီးတော့ပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ကျောင်းသားခေါင်းဆောင်တွေကိုလိုက်ဖမ်းနေတာပါဒီဥပဒေဟာအရင်လည်းကတက်ကြွလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းတွေကိုချင်းချောက်အောင်မှတုံးခဲ့တာတွေ့ရတယ်လို့နောက်မှလည်းဒီမိုကရေစီလှုပ်ရှားသူတွေကိုဖိနှိပ်ဖို့တုံးပြီးတော့လူခွင့်ရေးချိုးဖောက်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိပါတယ
်။ဒါအပြင်မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲကျင်းပတော့မှာမို့ဒီအချိန်မျိုးမှာဒီဥပဒေတွေကိုအားဖြည့်တုံးပြီးအတိုက်အခံတွေကိုဖိနှိပ်တဲ့နေရာမှာတုံးမှာကိုပိုးပြီးစိုးရိမ်တယ်လို့လည်းပြောပါတယ်။
There will be more political organizing and there will be more civil society activity in the run ups to the elections and we're worried that this will be used by the government and by the
ဒီကဘွေအတွက်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေတိုးလာတဲ့အချိန်မှာဒီဥပဒေကိုအစိုးရနဲ့လက်ရှိအာဏာရပါတီကနေပြီးတော့အတိုက်ခံတွေကိုဖိနှိပ်တဲ့နေရာမှာသုံးမှာစိုးရိမ်ပါတယ်ယူကောက်ဘွေအတွက်နိုင်ငံတော်လှလတ်စွာပြောဆိုမှုတွေစုဝေးမှုတွေနဲ့လွလလလှုပ်ရှားသွားလာကြရမှာဖြစ်ပေမဲ့ဒီဥပဒေကဒီလွတ်လပ်မှုကိုချင်းချောက်တယ်လို့ဖြစ်နေတာမဟုတ်လို့ဒီအစည်းအဝေးတိုင်တာနဲ့အင်တော်စုစီရင်စစ်တာတွေလုပ်ပြီးတော့နိုင်ငံလှုပ်ရှားမှုကိုဖိနှိပ်လာမှာစိုးရိမ်ပါတယ
် 45 rights အဖွဲ့ကြီးကဆန်းမျက်နှာ48မျက်နှာပါအစည်းအဝေးခန်းစာကိုဒီကနေ့ထုတ်ပြန်ခဲ့တာဖြစ်ပြီးဒီနိုင်ငံတကာဥပဒေကိုရောလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဒီဥပဒေတွေကိုလွှတ်တော်ကနေပြန်ပြီးဖျက်သိမ်းပေးဖို့အတွက်တောင်းဆိုလိုက်တယ်လို့လွှတ်တော်ကသူလုပ်ရမယ့်လုပ်ငန်းစဉ်တွေအတိုင်းလှုပ်ဆောင်နေခြင်းအတွင်းမှာအာဏာပိုင်တွေဘက်ကဒီဥပဒေတွေကိုဆက်ပြီးမကျင့်သုံးဖို့လဲအကြံပေးခဲ့ပါတယ
်။ဒေါက်ကင်မြို့သက်ပြောပြပေးခဲ့တာပါရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်း VOA အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအသံရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မတ်လ19ရက်ကြာသာပတင်းနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ည10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာစမရေးကန္တာကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကိုကငါဒီကိုကဲမှုဌာနကတတော်တော်နန်းတင်မှာရှိတယ်အခြေဆိုင်တယ်လို့ပြောတယ်ဒီတော့ဒီကိစ္စလည်းမဟုတ်ကြောင်းပေါ့မမှန်ကြောင်းသူတို့ဟာသူတို့လည်းဟိုပါတော့
ကိုကန့်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟာဝတ်တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဒေတာတွင်းကနေပြီးတော့တိုက်ပွဲကိုစီမံကုတ်ကဲနေတယ်ဆိုတော့အစိုးရဘက်ကဆွဆွဲချက်ကိုဒီဝတ်လက်နက်ကိုင်တပ်ဖွဲ့ဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုလည်းတိုင်းရင်သတင်းလွှာကန္တာမှာနားဆင်ကြရပါမယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးစမ်းမာရေးကန္တာကိုနားဆင်ကြရမှာပါဒီတစ်ပတ်စမ်းမာရေးကန္တာမှာတော့ကလေးဖွံ့ဖြိုးမှုအဆင့်အကြောင်းအပိုင်း1ကိုတင်ပြပေးထားပါတယ်ကလေးဖွံ့ဖြိုးတိုးတက်မှုအဆင့်တွေကိုအသက်အလိုက်ခရီးမိုင်တိုင်တွေလိုသတ်မှတ်ထားတာမှာမိဘတွေသိဖို့လိုပေမဲ့ရေပုံရဖြစ်ပြီးတော့တဦးနဲ့တဦးကြွားနိုင်တယ်လို့ကလေးအထုကူတွေကပြောပါတယ်ဒီကလေးဖွံ့ဖြိုးမှုဆိုင်ရာမိုင်တိုင်တွေကိုတစ်နှစ်အရွယ်အထိဘလို့လအပိုင်းချားတွေအတွက်ဘယ်ကန္တာတွေမှာအသေးစိတ်သတ်မှတ်ထားပါသလဲဘလို့အချိန်တွေမှာစိုးရိမ်ရမှုရှိနိုင်ပါသလဲဒီအကြောင်းတွေကိုတော့စေတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေကြီးထွားမှုနဲ့ဖွံ့ဖြိုးမှုအကြောင်းရေဘူးရနဲ့နောက်ကြီးထွားမှုဆိုင်ရာအသေးစိတ်အချက်လက်တွေပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေဆက်ပြောင်းဆရာအဲ့ဒီတော့ဒီကလေးသူငယ်ဖွံ့ဖြိုးတိုးတက်မှုကိုဘယ်လိုတိုင်းနိုင်မလဲဆရာ
။ဘာနဲ့ကြည့်လဲဆိုတော့ milestone လို့ခေါ်တာပေါ့နော်။ milestone ဆိုတာဒီမိုင်းနိုင်မှာမှတ်တိုင်နေတဲ့တစ်ခုရှိတယ်လို့တစ်ခုတစ်ခုဒီရေဝေးပြေးလာမှဆိုရှိတယ်လို့ပေါ့ဗျာ။ကလေးရဲ့အသက်မှာလည်းဖဲအသက်မှာဆိုတော့ဘာလို့တက်ပြီးဆိုတော့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမှတ်တိုင်နေတွေရှိတယ်ပေါ့။အဲ့ဒါလေးနဲ့ကျွန်တော်ကြည့်ပါလိမ့်မယ်။ဒါပေမဲ့တစ်ခုတစ်ခုသားဟုတ်တော့ဒါလေးကအတိအကျယူလို့မရအောင်။ဥပမာကလေးတယောက်က6လမှာထိုင်ရမယ်၊ကင်ထားပြီးရင်ထိုင်ရမယ်ပေါ့နော်။ဒါပေမဲ့လည်းမှ6လခွဲမှာမထိုင်နိုင်တဲ့ကလေးမိသားစိတ်ဘူး။ဟောအဲ့လိုတော့မဟုတ်ဘူးပေါ့နော်။တကယ်မထိုင်ဘူးလို့သတ်မှတ်တာ6လကျမှသတ်မှတ်။ဆရာနဲ့တယောက်ကျမှခွာချချက်ကလေးတွေရေးပြရခြင်းတယောက်နဲ့တယောက်မတူတဲ့ချက်ကလေးတချို့ကသိစော်တယ်တချို့ကနောက်ကျတယ်ဒါလေးရှိတယ်။ဒါလေးကိုတော့သတိထားဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။ဆရာကကပြောတဲ့ဖွံ့ဖြိုးတိုးတက်မှုမှတ်တိုင်တွေပေါ့နော်။ဘယ်လိုမှတ်တိုင်တွေရှိလဲဆရာ။ဟုတ်ကဲ့အသေးစိတ်ပေါ့နော
်။ဒီကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုကြည့်တဲ့အခါမှာကန္နာလေးခုနဲ့ကြည့်တယ်ပေါ့နော်ကန္နာလေးခုမှာ cross motor လို့ခေါ်တာပေါ့အဲ့ဒါကတော့သူရဲ့သွားလာလို့ရှားမှုပေါ့နော်ဒီသွားနိုင်လာနိုင်တာပုံမှာမူတည်ပြီးကြည့်တာနောက်တစ်ခုက fine motor ambition ပေါ့ဒီမြင်အာရုံနဲ့လက်ပိုင်းဆိုင်ရာသေးစိတ်ဘလူးစိတ်လုပ်ငန်းများပေါ့လားကိုတွေ့ရပေါ့နော်ဘာလို့ဆိုတော့မျက်စိမြင်မှလည်းစာရေးလို့ရတယ်ပေါ့နော်အဲနောက်တစ်ခုကဘာလို့ဆိုချင်းဒီအကြအာရုံနဲ့ပြောတာဆိုတာပေါ့စကားပြောတာပေါ့နော်အဲ့ဒါကိုတွေ့ပါတယ်နောက်ပြီးတော့ social behavior ဆိုတာဒီလူမျိုးရေးဆိုင်ရာချက်လက်တွေပေါ့အဲ့ဒါတွေပေါ်မှာမူတည်ပြီးတော့ဒီကလေးတွေရဲ့အသက်ပိုင်းခြားလိုက်ဒီကဏ္ဍလေးခုမှာဘယ်လိုရှိသလဲပေါ့နော်ဒါကိုကြည့်ပါအဲ့တော့ကဏ္ဍလေးခုတလုံးမှာနောက်ကျနေလို့ရှင်တော့ဒီဟာကလေးကဒီ mental retardation လို့ခေါ်ပါနော်ဉာဏ်ရည်ပုံပြမှုနောက်ကျတာဖြစ်နေတာပေါ့ချုပ်ကလေးတွေကတလည်းကဏ္ဍတစ်ခုမှာနောက်ကျတယ်ဇာတ်နေကဏ္ဍတွေမှာပုံမှန်ပေါ့နော်ဒီလိုမျိုးရှိပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာဒီကဏ္ဍတစ်ခုစီကျွန်တော်တို့အသေးစိတ်အသက်ရွယ်လိုက်ပေါ့နော်အပြောင်းလဲရှိတာကိုကျွန်တော်ဆက်ချီအောင်ဆရာရင်အဲ့တော့လှုပ်ရှားမှုနဲ့စပြီးဆင်ပြပေးပါလားဆရာ
ကျွန်တော်ကဒီလိုသွားကျင်တယ်ပေါ့နော်ကဏ္ဍတစ်ခုကြလိုက်တော့သွားမယ်နဲ့အသက်ရွယ်လိုက်ပေါ့
ဟုတ်ကဲ့
သွားလိုက်တာကောင်းမလားပေါ့နော
်ဟုတ်ကဲ့ရပါတယ်ဆရာ
မျိုးကသာနေလေးလ
ဟုတ်ကဲ့
အဲ့ဒါဆိုလို့ရှိရင်လှုပ်ရှားမှုနဲ့တော့ကြမ်းရင်းကြည့်လို့ရှိရင်တော့ခေါင်းထောင်တယ်ပေါ့ဒါပေမဲ့3လပတ်ဝန်းကျင်လောက်မှာမျိုးကသာကလေးတွေကခေါင်းမထောင်နိုင်ဘူးခေါင်းကပြော့ကျသွားတယ်နော်တဖြည်းဖြည်းနဲ့ခိုင်လာတယ်ကောင်းခိုင်တာအများအားဖြင့်3လလောက်မှခိုင်တယ်ဒါတော့သူကရှင်းောက်ကလေးရမ်းနေတယ်ဒါကြောင့်မွေးကတာ4လမှကျွန်တော်စမ်းလာတော့ဒီကောင်းခိုင်တဲ့ခင်ခိုင်ပေါ့နော်ဒါကြည့်ပါနောက်တစ်ခါအမြင်အာရုံနဲ့ပတ်သက်လို့ပေါ့နော်အဲ့ဒါလည်းစမ်းလို့ရပါတယ်မွေးကတာကလေးတောင်သူ့မွေးကတာကလေးတွေက သူ့ချိန်မှာအမေရဲ့မျက်နှာပေါ့နော်တို့ရဲ့မို့လားဆန်းတဲ့လူရဲ့မျက်နှာကိုရွှေ့သွားရင်ဆိုလိုက်ကြည့်တယ်ဒီပစ္စည်းတစ်ခုပြလိုက်ရင်လိုက်ကြည့်တယ်ပြီးတော့လေးလလောက်ရောက်ပြီဆိုတော့သူ့ကြောက်ချက်လေးပါလေးပေါ့နော်တခုဘုံလေးတခုသူ့လက်ထက်ထက်ပြန်ဆိုဆုတ်ထားတာဒါကသူအသေးစိတ်လက်လှူရှာမှုနဲ့အမြင်ပေါ့အကြာမှာကြောက်သူကအတန်ကြာရင်လက်ကြည့်တယ်ဒါကငြိမ်သွားတယ်ပေါ့နော်ကျောင်းဆင်းသူကနားအာရုံကိုကောင်းတယ်လို့သတ်မှတ်လို့ရတယ်။နောက်တော့ဦးဘာနဲ့အတန်လေးပိုင်းလှုပ်တယ်ပေါ့။အဲမျိုးစုံတော့မဟုတ်သေးဘူး။ဦးမဟုတ်တယ်တော့မခေါ်သေးဘူး။ကူရင်းဆိုတော့အတန်လှုပ်တယ်ပေါ့နော်။ဦးဘာပေါ့နော်ဒါလှုပ်တယ်ပေါ့။ပြီးတော့ဒီ social လူမှုရေးနဲ့ပတ်သက်လို့ကျန်တော့6ပတ်လောက်ဆိုရင်သူကပြုံးပြတတ်တယ်။သူ့ကိုပြုံးပြန်သူကပြန်ပြုံးပြတယ်။ပြီးရင်အမေရဲ့မျက်နှာကိုမှတ်မိလာတယ်လေးလားလောက်ဆိုလို့ချင်တော့အဲ့မဲ့ကျွန်တော်ဒီပြောတဲ့ဟာလေးကတော့ရေဘူးရပြောတာပေါ့နော်သူကတော့တကြလဲတချို့မိဘဖြစ်တဲ့တော့6ပတ်မှပြုံးပြတတ်တယ်ဆိုသူကလေးက6ပတ်နဲ့2ရက်မှမပြုံးတတ်ရင်သူကစိတ်နောက်ဆက်ဖြစ်နေရော
အဲ့ဒီခါကျတော့ဆရာဒီနောက်6လအထက်ကျတော့ဆရာကြီး
ဟုတ်ကဲ့နောက်တစ်ခါကျတော့မှကျွန်တော်သတ်မှတ်တာ9လနဲ့9လကြာပေါ့နော
်ဟုတ်ကဲ့
6လပေါ့6လဆိုဘာလို့တက်လဲဆိုကလေးကဒီမှောက်ရလန်ပေါ့နော်မှောက်တက်တယ်ဆက်လက်ကနေမှောက်တယ်ပေါ့နော်မှောက်ရလန်လန်ရမှောက်လုတ်တက်တယ်ဒါကလှုပ်ရှားမှုနဲ့ပတ်သက်တဲ့ cross motor နဲ့ပတ်သက်တယ်။နောက်ပြီးရင်ခြင်ထားပြီးရင်ထိုင်နိုင်တယ်ပေါ့နော်။အဲလက်နဲ့မြင်အာရုံဆိုလို့ရှိရင်တော့သူတို့ပစ္စည်းလေးတစ်ခုပေးလိုက်တော့ဥပမာဆိုရင်ကြောက်ကြက်လေးတစ်ခုပေးရင်လက်နဲ့ပတ်စလုံးနဲ့ခြင်နဲ့ပြီးရင်တစ်ဖက်နဲ့တစ်ဖက်ရောင်းနဲ့တစ်ချက်ကလေးဆိုပါဇက်ကိုပို့လို့ပေါ့နော်။နောက်ပြီးတော့အကြအာရုံနဲ့ပတ်သက်တော့သူကဟိုအတန်ကြာရအောင်လှည့်ကြည့်တတ်တယ်။ခုနကတော့လေးလားမတိုင်ခင်တော့အတန်ကြာရငြိမ်သွားတာလို့ဘယ်တော့ပဲပေါ့မျက်စိလေးနဲ့ကြည့်တာလို့ဒါပေမဲ့ခုကျတော့အတန်ကြားတဲ့နေရာကိုကောင်းတဲ့ကြည့်ပေါ့နော်။နောက်ပြီးတော့ကျတော့ဘာဖြစ်လဲဆိုရင် social behavior ဆိုတော့သူသွားပြီးတော့အမအစားတောင်းလေးသွားပေးတယ်ဆိုရင်သူအကြတဲ့ကိုထည့်တယ်။ထည့်တာပါပဲနော်။
ဟုတ်ကဲ့ဆရာ။အဲ့ခါကျတော့6လနောက်ပိုင်းအတွက်ဆိုလို့ရှိရင်ဆရာ
။6လနောက်ပိုင်းမှာကျွန်တော်ရေဘူးအဖြစ်9လပေါ့နော်
။ဟုတ်ကဲ
့။9လဆိုရင်ဘာလုပ်မလဲ။သူကတွားတွားတက်တယ်။နှုံးမို့ရင်လေးဘက်ထောက်သွားပြီပေါ့နော် crawl ဆိုတာ။ဒီဘက်တော့ ਵੀ သွားတယ်သူမလည်းတချို့ကလည်းပြောင်းသားသွားတော့ပေါ့နော်တော်သားအဲကဒီ6လတနည်းအားဖြင့်6လ10လဆိုလွတ်တက်ပါပြီ။နောက်မြေအရုံနဲ့လက်လှူချမှုဆိုသူကလက်မျိုးထိုးတက်ပြီ။လက်မျိုးတစ်ချောင်းနဲ့လှူစားတက်ပြီပေါ့သူကလက်မျိုးလေးထိုးတက်တယ်။ဒီမှာတော့လက်သားလမ်းနဲ့လက်မျိုးထိုးတယ်လို့မဟုတ်ဘူး။လက်မျိုးထိုးပြီးတော့ကြားတက်တယ်။ဒီလိုကျနာလေးပြောကျနာလေးနော်။ပြောကျင်တော့လည်းအတန်နဲ့အကြအာယုံကြတော့ဘာဖြစ်လဲဆိုတော့အတန်ခက်တယ်ပြောတတ်တယ်။မပါပါမမပါပါပေါ့နော်။အဲကြတော့မိဘရယ်လည်းအရန်ကိုသဘောကျတော့ကျွန်တော်ခေါ်ရပြပေါ့နော်။ကျွန်မကိုခေါ်ရရှင်းပေါ့။အဲ့လိုမျိုးဖြစ်တယ်။ကျွန်မတော့သူကဘာလဲဆိုလို့ရှိရင်ဒီအတန်ခက်တယ်ပြောတော့ဘာပါမမပါပါလုံးတန်မှုလေးပြော။ဒါပေမဲ့သူအတန်သူ့နာမည်ခေါ်ရင်သူလက်ကြည့်တတ်တယ်။ကျွန်တော်အနေနဲ့စမ်းသပ်မှုတော့ဘာလုပ်လို့ရလဲဆိုရင် distraction hearing disorder သူ့ကိုရှေ့ရနေပစ္စည်းတစ်ခုကြားတယ်တော့သူ့အာရုံကိုထိန်ဖမ်းချက်ထားလိုက်တယ်ပေါ့ပြီးတော့အဲ့ပစ္စည်းကိုရုတ်တရက်အုပ်လိုက်တယ်အုပ်တဲ့အချိန်မှာကလေးမမြင်ရတဲ့ကလေးရဲ့ဘယ်နဲ့ညာပေါ့နော်အဲ့ဒီကနားနောက်ကနေတော့အတန်တစ်ခုပေးလိုက်ရင်သူလက်ကြည့်သလားပေါ့ဒီနည်းနဲ့ကျွန်တော်တို့အချားအာရုံကိုအဲ့ဒီ၉လရွယ်လောက်ဆင်းလို့ဆန်းလို့ရပေါ့နောက်တော့ကလေးကဘာလို့လဲဆိုတော့တတ်တာလို့ပါလို့နော်ဘိုင်ဘိုင်လို့တတ်တာလို့လောက်တတ်တယ်လက်ကလေးဝေးပြီနော်ပြီးတော့ကြာလို့ရှင်သူတူရေဝါပေါ့နော်ကစားတတ်တယ်နော်အိုဘီဝါပေါ့တူဝါပေါ့လောက်လေလိုက်လို့တက်တယ်ပေါ့နော်အဲ့ဒါသူကဒါကိုသဘောကျတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာနဲ့တရုတ်နိုင်ငံတွေကိုဆက်ထားပေးမယ်စီးပွားရေးဇင်းကြံအကောင့်ထဲပေါ်လာမယ့်အလားလာကိုဥအောင်ခင်နဲ့ကိုကျော်ကျော်တင်တို့ကဒီတစ်ပတ်မှာသုံးသက်တင်ပြပေးထားပါတယ်ရှင်
လုံးခဲ့တဲ့ February 10ရက်နေ့ကရန်ကုန်မှာ12ကြိမ်မြောက်၄နိုင်ငံပူးပေါင်းဆောင်ရွက်ရေးဖိုရမ်ကျင်းပပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာနဲ့တရုတ်ကိုယ်စားလှယ်တွေတက်ကြပါတယ်။ဒုဝန်ကြီးအဆင့်ဆွေးနွေးပွဲမှုယူနန်ပြည်နယ်ဒုအုပ်ချုပ်ရေးမှူးတက်ရောက်ပါတယ်။အရင်ကလည်း2003နဲ့2009မှာမြန်မာပြည်မှာကျင်းပမှုပါတယ်။1999မှာကုမင်မျိုးတော်ကစလိုက်တဲ့ဒေသဆိုင်ရာဆွေးနွေးပွဲဖြစ်လို့စာရန်တွေဖတ်ပြီးနှိမ့်နှောဖလှယ်နေကြတာ16နှစ်ရှိပါပြီထူးခြားတာကတော့ကိုကဒေတာမှာလက်နက်ကင်ပြိပက်ကပြန်လဲဖြစ်ပွားခြင်းနဲ့တိုက်ဆိုင်နေတာပါပဲတ ောင်ပတ်လေဝိုင်းနေတဲ့ယူနန်ပြည်နယ်ကိုထွက်ပေါက်ပြီးတဲ့အနေနဲ့လေးနိုင်ငံစီပေါ်ရေးဇင်းကြံတည်ထောင်မှုအရင်ဆုံးအကြံပြုသူဟာယူနန်ပေါမောက်ခဖြစ်ပါတယ်။ယူနန်ပညာရှင်တွေဥဆောင်ပြီးစတင်ဆွေးနွေးတဲ့ယူဆဖြစ်လို့ကုမင်ရှိဆောင်မှုလို့လူသိများပါတယ်။အဓိကဥတီတာကတရုတ်အိန္ဒြိယကုံတွယ်ရေးဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကအပြည့်ခံသဘောမျိုးနဲ့ပါဝင်နေတာဖြစ်ပုံရပါတယ်။ဒါပေမဲ့အိန္ဒိယဘက်ကစိတ်ပါလက်ပါမရှိတာကြောင့်2013ရောက်တော့မှအိန္ဒိယတရုတ်နှစ်နိုင်ငံပူးတွဲလိလာရေးအဖွဲ့ကိုဖွဲ့စည်းနိုင်တာတွေ့ရပါတယ်
။ဒေတာရင်းပူပေါင်းဆောင်ရေးအယူအဆကိုအိန္ဒိယကအရင်ဆုံးတင်ပြတာဖြစ်ပါတယ်။1998ကတည်ထောင်တဲ့ဘင်္ဂလားပင်လယ်ခွေ့ဦးဆောင်မှုအစီအစဉ် BIMSTEC မှာဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊သီရီလင်္ကာ၊ထိုင်း၊မြန်မာ၊နီပေါလ်နဲ့ဘူတန်ခုနှစ်နိုင်ငံပါဝင်ပါတယ်။ဒါကြောင့်ခုနှစ်နိုင်ငံပူးပေါင်းဆောင်ရေးနဲ့လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအစီအစဉ်တစ်ခုဟာပြိုင်ဆိုင်တယ်လို့ဖြစ်လာပါတယ်။တရုတ်ဥဆောင်တဲ့လေးနိုင်ငံပူးပေါင်းဆောင်ရွက်မှုကိုလက်တွေ့ပြတဲ့အနေနဲ့ကားအစီး20ကျော်ဟာကိုကတာ၊ဒါကာ၊အင်ဖာ၊မိုရီ၊တမူ၊မန္တလေး၊လာရှို၊ရွှေလီနဲ့ကုမင်ကို2013ကခရီးထွက်ပြပါတယ်။ဒါပေမဲ့အိန္ဒိယဥဆောင်တဲ့ခုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအကျိုးဝင်တဲ့မြန်မာ၊ထိုင်း၊အိန္ဒိယ၊အမြန်ကားလန်းဟာ၈နှစ်မှပြီးစီမယ်လို့မျှော်လင့်ရပါတယ်။
လုံးလုံးစေတော့တရုတ်ဥဆောင်တဲ့လေးနိုင်ငံစီးပွားရေးဇင်းကြံကပိုးပြီးအလားအလာကောင်းနေပါသေး။အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေါ်လာတန်4000ယင်းနီးမယ်လို့တရုတ်ကဆိုပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ရေးဆိုတာအေးချမ်းစွာပြိုင်ဆိုင်စီးပွားရှာတာဖြစ်တဲ့အတွက်ပြိုင်ဆိုင်မှုစွမ်းရည်ရှိသူကအများဆုံးအကျိုးခံစားရပွဲရှိပါသေး။တရုတ်ပြည်ဘောက်အောက်ဖိုရမ်ရဲ့2014ထုတ်အစီရင်ခံစာမှာအာရှ38နိုင်ငံရဲ့ပြိုင်ဆိုင်မှုစွမ်းရည်ကိုဖော်ပြပါတယ်။ဒီထဲမှာစင်ကာပူကပထမ၊တောင်ကိုရီးယားဒုတိယ၊ဟောင်ကောင်ကတတိယ၊ထိုင်ဝမ်ကသရုပ်ထဖြစ်ပြီးဂျပန်အဆင့်က9နဲ့တရုတ်ကအဆင့်6မှာရှိပါတယ်။ဘင်္ဂလားဒေ့ရှ်က28မှာရှိပြီးအိန္ဒိယကအဆင့်35မှာရှိပါတယ်။မြန်မာကတော့အချက်အလက်မရနိုင်လို့ဆိုပြီးစီးရင်နဲ့တောင်ထည့်မထားပါဘူး
။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊တရုတ်လေးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးဟာမြန်မာကတဆင့်တရုတ်အိန္ဒိယကုန်သွယ်ရေးကိုမြင့်တင်မဲ့အစီအစဉ်ဖြစ်ပါတယ်။အိန္ဒိယတရုတ်နယ်စပ်ကုန်သွယ်ရေးကို1962နယ်စပ်စစ်ပွဲပြီးကြတဲ့ကပိတ်ထားတာအနှစ်90ကျော်နေပါပြီ။နယ်စပ်ကုန်သွယ်ရေးလမ်းကြောင်း3ခုရှိတဲ့အနေနဲ့စစ်ခင်းပြည်နယ်ကနတ်တူလာတောင်ကြားလမ်းကို2006မှာပြန်ဖွင့်ပေမဲ့မျှော်လင့်တယ်လို့ဖြစ်မလာပါဘူး။ဒါကြောင့်မြန်မာပြည်မြောက်ပိုင်းကိုဖျက်ပြီးအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ဖို့တရုတ်ကကြိုးပမ်းလာတာဖြစ်ပါတယ်။လေးနိုင်ငံစီးပွားရေးဇင်းကြံတည်ဆောက်ဖို့စိတ်ကူးစဉ်ကဗမာစစ်အစိုးရဟာတရုတ်အစိုးရကိုအားကိုးနေရတာမို့တရုတ်စီမံကိန်းဟာအလားအလာကောင်းနေပါတယ်။ဒါပေမဲ့အချိန်ကြာလာတာနဲ့အမျှပြောင်းလဲသွားနိုင်ပါတယ
်။တရုတ်ကွန်မြူနီအာဏာရခြင်းကစပြီးအိန္ဒိယနဲ့နယ်နိမိတ်ပြဿနာပေါ်တဲ့အတွက်1962မှာနေဆက်စစ်ပွဲဖြစ်ပွားပါတယ်။ဆီယဆိုင်ပေမဲ့တင်ပိုက်ထားတဲ့နယ်နိမိတ်နဲ့ပတ်သက်ပြီးနိုင်ငံသဘောတူချက်ရယူနိုင်သေးတာမဟုတ်ပါဘူး။နေဇက်ဒေတာဟာစစ်နေမည်လို့ဖြစ်နေတာမို့အခြေမရွေးပြိပက်ကဖြစ်နိုင်ပါလေ။ဒါလို့အခြေအနေမှာပြန်ဖက်နိုင်ငံကြီးတွေဖြစ်နေလို့တိုက်ရိုက်အပေးအယူလုပ်ဖို့အဆင်မပြေဖြစ်နေပုံရပါလေ။ဒီနေရာမှာမြန်မာပြည်မြောက်ပိုင်းဟာတရုတ်အတွက်ရောအိန္ဒိယအတွက်ပါအရေးပါလာပါတယ်။ယူနန်ပြည်နယ်ဖွံ့ဖြိုးရေးကိုတရုတ်လူလားသလိုအိန္ဒိယကလည်းအရှိမြောက်ဒေတာဖွံ့ဖြိုးတိုးတက်စေချင်ပါတယ်။ဒါကြောင့်အိန္ဒိယနဲ့တရုတ်ကိုလိမ္မာပန်းနတ်စွာကင်တွယ်ပြီးမိမိအကျိုးစီးပွားမြင့်တင်ဖို့မြန်မာအတွက်အခွင့်အလမ်းပေါ်လာပါတယ်။ကုန်သွယ်ရေးစွန့်အင်အခြေခံအဆောက်အအုံနဲ့ခီးသွွားလုပ်ငန်းမှာလေးနိုင်ငံပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေအကြောင်းစာတမ်းဆက်ဆောင်ဖတ်ကြားပါတယ်။စွန့်အင်အခြေခံအဆောက်အအုံတည်ဆောက်ရေးကိုအထူးစိတ်ဝင်စားကြောင်းဒုနိုင်ငံကြေးဝန်ကြီးပြောသွားတာကိုကြည့်ရင်လေးနိုင်ငံစီးပွားရေးဇင်းကြံမှာလည်းမြန်မာဟာတရားစတာရောင်းစားတဲ့အဆင့်ကတက်နိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
ဥဟောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအခုလိုတစ်ချိန်နားဆင်နိုင်သလိုပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်
ရရှိမြတ်မြကိုကန့်စီပြပခကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်ကတရုတ်ပိုင်နယ်ထဲကိုဘုံစံကျရောက်ပြီးတော့တရုတ်နိုင်ငံသား၅ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်မှုတွေမြန်မာဘက်ကရင်ဆိုင်လာပါတယ်။တစ်ချိန်လုံးကတရုတ်နိုင်ငံနဲ့နီးစပ်ခဲ့တဲ့မြန်မာစစ်ဆေးရဟာ နိုင်ငံရေးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်အခြားအနောက်နိုင်ငံတွေနဲ့ဒီနီးစပ်ထိဆက်ဆက်ဆံမှုတွေရှိလာတာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးအပေါ်မှာအများကစိတ်ဝင်စားမှုတွေရှိခဲ့ပါတယ်။အခုဒီကိုကန့်ပြပခါကြောင့်တရုတ်မြန်မာဆက်ဆံရေးကိုရောဘလောက်ထိသက်ရောက်မှုရှိလာနိုင်မလဲ။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမလူတွေသရရှင်တွေအနေနဲ့ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာ၊မိမန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမန်းကြမယ်သတို့ရှင်တွေကိုကြိုဆိုပါတယ်။
တရားလေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါရစေရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဗီယက်နမ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်သူ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCCT တို့ဟာတနိုင်ငံလုံးဖြစ်ခဲ့ရစေစာချုပ်ချိုးဆိုနိုင်မှုအတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးခဲ့ကြပါတယ်ရခိုင်ပြည်နယ်မှာအောင်တကုံအမှတ်3တင်မောနှိမ့်မြုပ်သွားလို့ခီးတဲ့အများပြားသိဆုံးခဲ့ရတဲ့ဆိုတာနဲ့ရခိုင်တိုင်းရင်းသားပါတီအသစ်ပေါ်ပေါက်လာတဲ့ပေါ်ရခိုင်ပြည်သူတွေနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကနေဘလို့အမြင်သဘောထားရှိနေပါသလဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCCT တို့ဟာတနိုင်ငံလုံးအဖြစ်ခန့်ရက်စည်းရေးစာချုပ်ထုတ်ဆိုနိုင်ဖို့အတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့ပါတယ်မတ်လ18ရက်နေ့ဆွေးနွေးမှုမှာပဋိပက္ခရှော့ချရေးအပိုင်းသားအဓိကဆွေးနွေးခဲ့ပြီးဆွေးနွေးပွဲအလားအလာကောင်းတယ်လို့ NCCT ဥက္ကဋ္ဌနဟန်သာကပြောပါတယ်ခုနှစ်ကြိမ်မြောက်ဆွေးနွေးမှုမှာတော့အပြစ်ခံရက်စေးရေးကိုထိခိုက်စေတဲ့အဓိကအချက်တွေကိုဆွေးနွေးသွားမှာဖြစ်ပြီးလိုက်စားဘိုးတင်နှန်းကြောင့်ထဲလက်နက်ကြီးပစ်ခတ်မှုကိစ္စတပ်ပိုင်းဆိုင်ရာကိစ္စလက်နက်ရှော့ချရေးကိစ္စနှစ်ဖက်လိလာစောင့်ကြည့်ရေးအဖွဲ့ကိစ္စတွေအပြင်တိုင်းရင်းသားတွေအတွက်အာမခံခြင်းနဲ့ကိုစားပြုပေးမဲ့အချက်တွေပါဝင်လာအောင်ဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နဟန်တာကပြောပါတယ်အခုတစ်ကြိမ်ဆွေးနွေးပွဲမှာ9ရက်လောက်ကြာနိုင်ပြီးဆွေးနွေးပွဲကိုကုလသမဂ္ဂကိုယ်စားလှယ်မစ္စတာ VJ နမ်ဘီယာနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကလည်လာသူတွေအနေနဲ့တက်ရောက်ခဲ့တယ်လို့သိရပါတယ်
ရခိုင်ပြည်နယ်တောင်ကုန်းမြို့ကနေစစ်တွေမြို့ကိုမောင်းနှင်လာတဲ့အောင်တခွန်အမတ်3တင်ပေါ်နေမြုပ်သွားတဲ့အတွက်ကလေးနဲ့အမျိုးသမီးတွေအပါဝင်ခရီးတဲအများပြားသေဆုံးခဲ့ရပါတယ်အဲ့ဒီတင်ပေါ်ဟာမတ်လ13ရက်နေ့ညနေ8နာရီခန့်ကနောင်တော်ကြီးပင်လယ်အတွင်းမြေပုံမြို့နယ်ငပတုံကျွန်းအနီးမှာနှိမ့်မြုပ်ခဲ့တာပါနှိမ့်မြုပ်သွားတဲ့တင်ပေါ်ဟာခရီးတဲနေရာကျော်လိုက်ပါသွားပြီးအသက်ရှင်လက်ကေတီ92 168ဦးနဲ့သေဆုံးသူ34ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပေမဲ့အသက်မသေးပဲလွတ်မြောက်လာသူတွေကတင်ပေါ်ပေါ်မှာခရီးတဲပေါင်း300ကျော်ပါရှိတယ်လို့ဆိုပါတယ်အခုအခါဆယ်ယူရရှိတဲ့အလောင်းပေါင်း60ကျော်ကိုကြောက်ဖြူမြို့မှာတင်းကြိုလိုက်ပြီးဖြစ်တဲ့အတွက်အစိုးရထုတ်ပြန်တဲ့စည်ရင်စရာထက်ပိုများတယ်လို့ကယ်ဆယ်ရေးလုပ်ကိုင်နေတဲ့ကြောက်ဖြူမြို့ခံတွေကပြောပါတယ
် TNLA ခေါ်တအောင်းပလောင်လူမျိုးရေးတပ်ဖွဲ့ရဲ့အထူးမှုရဲ့အဖွဲ့ကနေရှမ်းပြည်နယ်မန်တုံမြို့နယ်ဘက်မှာတက်သိန်းပေါင်း 35,000 ကျော်ကာလတန်ဖိုးရှိတဲ့ဘိန်းဖြူနဲ့ရာဘစိတ်ကြွဆေးပြားတွေကိုဖမ်းဆီးရရှိခဲ့ပါတယ်ပြီးခဲ့တဲ့မတ်လ15ရက်နေ့ကတအောင်းပလောင်အထူးမူရဲ့အဖွဲ့ကနေဘိန်းဖြူ 16.5 ကီလိုရာမဆေးပြား23သိန်းကျော်ပြားကိုတောက်တင်ကားပေါ်ကနေရှာဖွေဖမ်းဆီးနိုင်ခဲ့ပြီးတအောင်းပလောင်မူရဲ့ဆေးဖမ်းဆီးမှုတမိုင်းမှာအများဆုံးဖမ်းဆီးမှုတစ်ခုလို့ပလောင်တည်နဲ့ပြန်ကြားရေးဌာနတာဝန်ခံပူကြီးတအိုက်ကျော်ကပြောပါတယ်မူရဲ့ဆေးဝါတည်ဆောင်လာတဲ့ကံရကံရှင်ဟာထွပြေးလွမြောက်သွားပေမဲ့နမ်ခမ်းမျိုးပေါက်နေရက်ွက်နေထိုင်တဲ့သူဖြစ်ကြောင်းနဲ့အသေးစိတ်ချက်လက်တွေကိုစုံစမ်းနေစေဖြစ်ကြောင်းပူကြီးတအိုက်ကျော်ကပြောပါတယ်
မတ်လ၁၄ရက်နေ့မှာကြောက်တဲ့အပီပီဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာဆန့်ကျင်ရေးနေ့မှာကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟတ်ကြီးရေကာတာတိဆောက်မဲ့စီမံကိန်းကိုဒေသခံနေရာကျော်ကနေကရင်မြစ်ချောင်းဆောင်ကြည့်ရေးအဖွဲ့နဲ့အတူကန့်ကွက်ဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ်ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟတ်ကြီးရေကာတာတိဆောက်မဲ့အနီးတဝိုက်မှာအစိုးရသက်စခန်းတွေတိုးချဲ့ချထားတာကြောင့်ငင်းချမ်းရေးတိဆောက်တဲ့အချိန်မှာယုံကြည်မှုတွေနည်းပါးလာပြီးငင်းချမ်းရေးထိခိုက်လာနိုင်တယ်လို့ဒီရေကာတာဟာဒေသခံတွေအတွက်အကျိုးမရှိဘူးလို့ကရင်မြစ်ချောင်းဆောင်ကြည့်ရေးကွန်ရက် KRW ကစောတာဘိုးကပြောပါတယ်
မွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးအတွက်မွန်တန်ဃာတော်များနဲ့မွန်ပြည်သူတွေရဲ့ပူးပေါင်းဖွဲ့စည်းထားတဲ့နှစ်ပါတီပေါင်းစည်းရေးအဖွဲ့ကိုတရားဝင်ဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်။နှစ်ပါတီပေါင်းစည်းရေးအဖွဲ့အနေနဲ့33လကြာညှိနှိုင်းခဲ့ပေမဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့မပေါင်းစည်းနိုင်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်။နှစ်ပါတီပေါင်းစည်းရေးအတွက်ဖြတ်သိမ်းလိုက်တာနဲ့ပတ်သက်လို့မတ်လ23ရက်နေ့ထုတ်ပြန်ချက်မှာတော့မွန်တန်ဃာတော်ရဲ့အနေနဲ့မွန်နိုင်ငံရေးပါတီနှစ်ပါတီလုံးကိုလုံးဝလက်မခံနိုင်ကြောင်းဖော်ပြထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်မျိုးသားများစီလုံးညီညွတ်ရေးအတွက်ရခိုင်နိုင်ငံရေးပါတီတွေဖြစ်တဲ့ရခိုင်တိုင်းသားများတိုးတက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်တို့ပေါင်းစည်းခဲ့ကြပေမဲ့နောက်ထပ်ရခိုင်မျိုးချစ်ပါတီ Arakan Patriotic Party ပါတီကိုဖွဲ့စည်းပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပါတီတည်ထောင်ခွင့်လျှောက်ထားလိုက်ပြီးဖြစ်ပါတယ်အခုလိုပါတီအသစ်ထက်မှန်ပေါ်ပေါက်လာတဲ့ပေါ်ရခိုင်ပြည်သူတွေနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကနေဘလို့အမြင်သဘောထားတွေရှိနေပါသလဲဆိုတာကိုကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်အခုလိုရခိုင်နိုင်ငံရေးပါတီရဲ့စိုက်တစ်ခုထွက်ပေါ်လာတာကိုဒီမိုကရေစီစနစ်အရလက်ခံနိုင်ပေမဲ့အမျိုးသားအကျိုးစီးပွားပေါ်မှာထိခိုက်လာနိုင်တယ်လို့ခြိုက်စင်ခြိုက်ကြောက်သားကောက်ဆော်တူအဖြစ်သူကိုဆန့်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
လက်ရှိအချိန်မှာကျွန်တော်တို့အမျိုးသားညီညွတ်ရေးမှပါအကြမ်းရှိဘူးဆိုတဲ့အနေအထားကိုရောက်နေပါတယ်ကျွန်တော်တို့ရခိုင်အမျိုးသားတို့ဟာတကယ်ပဲအခက်အခဲပေါင်းစုံနဲ့ချင်းတွေ့နေရတယ်အဲ့ဒီအချိန်မှာမဖြစ်တဲ့အချိန်တွေလည်းပြောလို့တော့ရပါတယ်ငင်းပြောလို့ရတယ်အတော့ရတော့မရှိပါဘူ
းရခိုင်မျိုးဆိုင်ပါတီကိုဖေဖော်ဝါရီလ28ရက်နေ့ကရွေးကောက်ပွဲကော်မရှင်စီပါတီဒေတာခွန်တောင်းလိုက်တာဖြစ်ပြီးပါတီဒေတာခွန်ကြပြီးမှစနိုက်တကြဖွဲ့စည်းပြီးတရားဝင်ထုတ်ပြန်သွားမယ်လို့ပါတီတာဝန်ရှိသူတို့ကမကြသိမီကထုတ်ဖော်ပြောဆိုထားပါတယ်နိုင်ငံရေးပါတီအသိုက်တွေပေါ်လာပေမဲ့2015ရွေးကောက်ပွဲမှာစိုးရိမ်စရာမရှိဘူးလို့လက်ရှိပေါက်တော်မျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတားထွန်းအောင်ကအခုလိုပြောပါတယ
်။ဒါဒီနောက်အသိုက်တွေပေါ်လာရင်လည်းဒီကကြီးတွေကပြည်သက်သက်ရွေးချယ်နိုင်ဖို့အနေထားတော့ဂျန်လုံးကြီးရှိတယ်လို့ကြားအနေနဲ့အဲ့လိုပဲယူဆပါတယ်။ခိုင်ကြီးတွေစစ်မှတ်ပေါ်လာတာဆရာတို့ ANP မှအပတခြားခိုင်ပေါ်ဒီအသိုက်တွေပေါ်လာရင်လည်းခိုင်ကြီးတွေပြည်သက်သက်ဆုံးဖြတ်နိုင်တဲ့အခြေအကျိုးပေါ်ပဲခင်ဗျားတို့ပြည်နိုင်လို့ဆရာတို့ကအဲ့လိုပြောတယ
်။1990ခုနှစ်ရွေးကောက်ပွဲနဲ့2010ရွေးကောက်ပွဲတွေမှာလည်းပြိုင်ဖက်ပါတီတွေတဲပုပ်စုတွေရှိခဲ့ပေမဲ့ရခိုင်ပြည်သူတွေဟာသူတို့ဆန္ဒအတိုင်းတကေးကိုဥဆောင်နိုင်မဲ့ပါတီတွေကိုမေ့ပေးရွေ့ရှိခဲ့ကြတယ်လို့လည်းသူကဆိုပါတယ်။ရခိုင်နိုင်ငံရဲ့ဝါရံကောက်စော်တူဦးလေးဖြစ်လက်ရှိရခိုင်မျိုးသားပါတီဗဟိုကော်မတီဝန်တူဦးလေးဖြစ်တဲ့ဦးအေးသာကအခုလိုပါတီသက်တခုပေါ်မှာအသေးစိတ်မသိရသေးတဲ့အတွက်မက်ရှာပြုတ်ဖို့ခက်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။လက
်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကအခုလက်ရှိရွေးကောက်ပွဲပြင်ဆင်မှုအပိုင်းတွေနဲ့ပဲဖြစ်ဖြစ်တွားနေတဲ့နေရာမှာနည်းနည်းတွေ့ဝေးစရာရှုပ်ထွေးစရာတွေရှိနေတဲ့အခါဒီလိုပါတီတစ်ခုဘာကြောက်ပေါ်လာတယ်လဲအဲ့ဒီမှာဘသူတွေပါလဲဘာရွေချက်နဲ့လုပ်တယ်ဘယ်လိုသဘောထားရှိတယ်ဆိုတာမသိဘဲနဲ့တော့ပြောဖို့တော့ခက်ပါတယ
်ဒီလိုနောက်ထပ်ရခိုင်နိုင်ငံရဲ့ပါတီတစ်ခုထွက်ပေါ်လာတဲ့အပေါ်မှာရှိုက်စိတ်ဆိုင်မျိုးစားရခိုင်အဖွဲ့ကကြေညာချထုတ်တာလို့ဂျပန်မှာရှိတဲ့ ALDE ပါတီဝန်ဟောက်တွေကလည်းဖေဖော်ဝါရီလတတိယဘက်ကကြေညာချထုတ်ပြီးကန့်ကွက်ထားကြပါတယ်
ဆက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ YB သွေးစည်းညီညွတ်ရေးတပ်မတော်ဟာတိုင်းသာလက်နက်ကင်အဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာတက်ရောက်ခဲ့ခြင်းမရှိပါဘူး။လက်ရှိ YB သွေးစည်းညီညွတ်ရေးတပ်မတော်နဲ့မြန်မာအစိုးရတို့ရဲ့ဆက်ဆံရေးဘလို့အခြေအနေရှိနေပါသလဲ။ကိုကန့်ဒေတာစစ်ရေးတင်းမာမှုအခြေအနေအပေါ်ဘလို့သဘောထားရှိနေပါသလဲဆိုတာကိုဆိုင်းမွန်းကလည်း YB သွေးစည်းညီညွတ်ရေးတပ်မတော်ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်။ဟုတ်ကဲ့ခင်ဗျာ။ရန်ကုန်မြို့မှာတိုင်းရင်းတိုင်းနဲ့ကံဖွဲ NCCT နဲ့မြန်မာအစိုးရပြည်ထောင်စုငင်းချင်းဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ခုနှစ်ကြိမ်မြောက်တွေ့ဆုံနေပါတယ်ခင်ဗျာ။ဆရာတို့ဝတ်တပ်ဖွဲ့ကနေတဲရောက်ချင်းမရှိဘူးလို့ကြားတိရပါတယ်။အဲ့ဒါဘာကြောင့်လဲခင်ဗျာ
။ကျွန်တော်တို့အခုဒီမှာအလုပ်ရှုပ်နေတယ်။ဒီနေ့တစ်ခုလုံးရဲ့ကဏ္ဍအသီးသီးရဲ့ညီကုန်းချုပ်စီဝေးကြီးလေ။ရှင်းပါနေတော့ဟိုလူပေါင်းက605ဦးရှိတယ်။ပါဝင်နေတာဒါကြောင့်မို့ဟိုပြည်နယ်တစ်ခုလုံးရဲ့ဟိုလုပ်ငန်းတွေရှုပ်နေသေးတယ်
။ဟုတ်ကဲ့ရန်ကုန်မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုမြင်မိလဲ
။ ညဉ့်ညဉ့်ဆွေးနွေးပွဲကတော့ဘယ်လိုပဲပြောပြောလေကျွန်တော်တို့ရဲ့သဘောထားကတော့မြန်မြန်ဆောင်ရွက်နိုင်တန်းကြီးအတွက်ပြည်သူအတွက်လူမျိုးအတွက်ပိုကောင်းတာပေါ့ဗျာဒီဟာတွေကညဉ့်ညဉ့်ရမှာပဲတန်းကြီးလက်ချင်းနေရမှာပုံပြလာမှာပေါ့ပြည်သူတွေလည်းအကျိုးခံရမှာပေါ့အခုလိုဒီလိုဖြစ်ဖြစ်ငုံငုံနဲ့ဒီဘက်ကပြဿနာဟိုဘက်ကပြဿနာနဲ့ဆိုရင်တော့ရေရှည်ဆိုရင်တော့မကောင်းဘူးပေါ့ဗျာ
အော်ဟုတ်ကဲ့အထစ်ထစ်ငုံငုံဆိုတာဆရာတို့ UWSA နဲ့မြန်မာအစိုးရကြားဆက်ဆံရေးကိုပြောတာလားခင်ဗျအဲ့ဒါဘာကိုဆိုလိုတာလဲ
ကိုကန်ကဒီကိုကဲမှုဌာနကကျွန်တော်တို့နန်းပြမှာရှိတယ်အခြေစိုက်တယ်လို့ပြောတယ်ဒီတော့ဒီကိစ္စလည်းမဟုတ်ကြောင်းပေါ့မမှန်ကြောင်းသူတို့ဟာသူတို့လည်းဟိုပါတော့တပ်ကသူတို့ကသေုံငယ်ပဲမှာပေါ်ညာချင်းကသေုံမှာသေုံတေုံမှာထိုင်ပြီးတော့ကိုကိုခဲ့တယ်လို့သူတို့ဟာသူတို့ပြောထားလာမယ်။နောက်ကျွန်တော်တို့ကိုဒီလိုလားပြောလဲဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကလည်းလက်မခံသူတို့တပ်ကကရဲဘော်တွေကသူတို့ရဲ့ဟိုတရင်သမားတွေရောပေါ့နော်။တန်းတက်မှာလည်းအဝင်ထွက်တွေအများကြီးရှိတာပဲပေါ့နော်။ဒါကျွန်တော်တို့အားလုံးသိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကလည်းလက်မခံ
အော်ဟုတ်ကဲ့လက်ရှိမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့တို့အကြားမှာစီးရဲတင်းမာနေတဲ့အပေါ်မှာရောဆရာအနေနဲ့ပဲလို့ပြောချင်ပါတယ်လေခင်ဗျာ
မြန်မြန်လေးဒီကိစ္စကိုစုံနိုင်လို့ညံ့ကြတဲ့ဖြစ်သင့်နိုင်လို့ရှင်တာအကောင်းဆုံးပဲဒါလည်းကျွန်တော်တို့မျှော်လင့်တယ
်ဟုတ်ပြီသွေးစီညူရေးတပ်မတော်ဟာမြန်မာနိုင်ငံမှာအစိုးရတပ်မတော်ပြီးရင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အားလုံးမှအင်အားအကြီးဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့ NCC တို့ဟာတနိုင်ငံလုံးအပြစ်ခံရက်စေးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာအလားအလာကောင်းတယ်လို့ NCC ဥက္ကဋ္ဌနဟန်တာကပြောပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့ကနေစစ်တွေမြို့ကိုမောင်းနှင်လာတဲ့အောင်တကွန်အမှတ်3တင်ပေါ်နှစ်မြုပ်သွားတဲ့အတွက်ခရီးသည်အများအပြားသေဆုံးခဲ့ရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုနားဆင်ခဲ့ကြရတဲ့တရင်သတင်းလွှာအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။တနက်ပံတောက်ကြနေမနေ့ဖက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48နဲ့ဒုတိယနာရီဝက်မှာလှိုင်းဒိုမီတာ50နဲ့လှိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုညပိုင်းအစီအစဉ်ဆုံးမသက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါဦးမယ်ရှင်
။ကျွန်းရှာမျိုးတော်ကပြလိုက်မှာလူ23 40ကျော်တန်းရခဲ့တဲ့တက်ခဲမှုနဲ့ဆက်နွယ်ပြီးလူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးလိုက်သူတွေထဲမှာ4ဦးဟာကျွန်းစ်မျိုးတော်ကဘာလို့မျိုးသားပြတဲ့ကတက်ခဲမှုမှာတိုက်ရိုက်ပတ်သက်တယ်လို့ယုံကြည်ရပြီးနောက်4ယောက်ကတော့တနတ်သမားတွေပူးပေါင်းကြံစည်သူတွေနဲ့နှိစက်သူတွေလို့လည်းကျွန်းရှာသမရယုံကပြောပါတယ်။ယမန်နိုင်ငံမှာနိုင်ငံတကာကအသိမပြုထားတဲ့သမရကိုထောက်ခံသူတွေနဲ့2011ခုနှစ်လူလူအုံကြွမှုတွေမှာဖယ်ရှားခံခဲ့ရတဲ့သမရဟောင်းကိုထောက်ခံသူတွေကြားပြစ်ခတ်တွေဖြစ်ပွားရာကလူ6ယောက်ထက်မနည်းသေဆုံးတဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်။သမရဟောင်းအလီအဗ်ဒူလာဆာလေးကိုတစ္ဆာခံတဲ့တပ်တွေကနိုင်ငံတောင်ပိုင်းမှာရှိတဲ့အဲရီမျိုးကနိုင်ငံတကာလေစစ်ကိုဒီကနေ့မှစတင်တိုက်ခတ်ရာကလက်ရှိသမရကိုထောက်ခံသူပြည်သူစစ်တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။မြန်မာနိုင်ငံကကမ္ဘာမှာဘိန်းထုတ်လွှတ်မှုဒုတိယအများဆုံးတိုက်ပွဲဖြစ်ရှိနေစေဖြစ်ပြီးထိအောင်တိုက်ပွဲဖို့ပြစ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။မွေးစေဝတက်ပြည့်ရေးအတွက်နိုင်ငံတကာအသံဝဲမှာလိုက်နာဆောင်ရွက်ရမယ်တာဝန်ရှိတဲ့အတိုင်းမလုပ်ခဲ့ဘူးလို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့နှစ်ပတ်လည်အစည်းအဝေးကစားကဖော်ပြခဲ့တာပါ။ကမ္ဘာပတ်မှတ်နေဆွမ်းအုံလေးရင်ဟာအိန္ဒိယနိုင်ငံကထွက်ခွာလာပြီးမြန်မာနိုင်ငံမန္တလေးမြို့ကိုဒီကနေ့ပဲဆက်ရောက်လာပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လေယာဉ်မှာနေအောင်ကြီးဆွမ်းအုံကိုဆုပ်ယူနိုင်မှုအလျားပေ230ကျော်တောင်ပိုင်းနှစ်ဖက်တက်ဆင်ထားတဲ့အတွက်လေယုံနဲ့ပြကန်းအတွက်မန္တလေးနိုင်ငံကလေစစ်ကတစ်ပင်တချို့ကိုလည်းကြိုတင်ခုတ်လင်ရှင်းထားတာပါခီးတထောင်နားတဲ့မန္တလေးမြို့မှာတော့လေယုံမှုတွေကသတင်းစာရှင်းလင်းပွဲတစ်ခုကျင်းပဖို့လည်းစီစဉ်ထားပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဘိုက်ရိုက်တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.